to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖြာဖြာနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါလိမ့်မယ်။ VOA American တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ10ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ30.40-48တို့ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါလိမ့်မယ်။ကျွန်တော်ညောင်ဝင်းအောင်ပါ။ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုရဲမင်းထုတ်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဆက်ချသွားတဲ့ယူကရိန်းလေရင်ကိုအီရန်ကမှားယွင်းပစ်ချလိုက်ပြီးတာဖြစ်နိုင်ခြေရှိတယ်ဆိုတဲ့သုံးသပ်ချက်ပေါ်ဒေါ်နယ်ထရမ့်ကတန်တရားစကားဆိုပါတယ်ညကြီးလာမှာရောက်နေတဲ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဟာဂျာဇာဘီနီက KBC ဥက္ကဋ္ဌနဲ့တွေ့ပြီးငင်းချမ်းရေးအပါအဝင်ကိစ္စရဲ့အတော်များပေါ်ဆွေးနွေးပြောဆိုကြပါတယ်ရောက်ပိုင်းမှာမိတ်သုံးဘွဲကငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ဖွဲ့ချင်းမတက်ဖဲမဟာမိတ်တစ်ဖွဲ့လိုအနေနဲ့ပဲတက်မယ်လို့ဖတ်ပြောပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပညာရေးဝန်ကြီးဌာနကအခြေခံပညာကျောင်းတွေရဲ့စာသင်ချိန်ကိုတလတိုးလိုက်တာနဲ့ပတ်သက်လို့ကန့်ကွက်မှုတွေပေါ်နေပါတယ်
။သင်ရိုးကလည်းရှိရသူကဖေဖော်ဝါရီကြီးပဲပြီးရဲ့သင်ရိုးတွေကြီးပဲလေ။အမတ်လာလေးတိုးလိုက်မှဆိုမတ်လာတလလုံးမှသင်မဲ့သင်ရိုးကျွန်တော်ပြင်တာမရှိဘူး။
ဒီကြောင်သတင်းတွေပြပြချင်းနားဆင်ရဖို့ရှိတယ်လို့အီရန်အမေရိကန်တင်းမာမှု၈ဆက်အခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
။ယူကရိန်းလေကြောင်းလိုင်းကကြီးတဲ့လေရင်ကိုအီရန်ကမတော်တဆပြစ်ချလိုက်တာမျိုးဖြစ်နိုင်ခြေရှိတယ်ဆိုတဲ့အပေါ်တင်ပြရှိတဲ့သဘောမျိုးသမ္မတဒေါ်နယ်ထရမ့်ကလူသိရှင်ကြားပြောပါတယ်။ယူကရိန်းလေကြောင်းလိုင်းလေရင်ခီးစဉ်အမှတ်9နှစ်ပြတ်ကျသွားတာဟာတရောင်းရောင်းကအမားတစ်ခုခုလုံးမိတာမျိုးဖြစ်နိုင်ပါတယ်။ဒါဟာစက်ပိုင်းဆိုင်ရာချိုးယွင်းမှုကြောင့်လို့တချို့ကပြောပါတယ်။ကျွန်တော်ကိုယ်တိုင်ရဲ့အမြင်ကတော့ဒါဟာမေးခွန်းထုတ်စရာတော့မလိုဘူးလို့ထင်ပါတယ်ဆိုပြီးသမ္မတထရမ့်ကပြောပါတယ်။ဒေသဆန်တော်ချိန်ဘိုဒူးနေမနဲ့အစောပိုင်းကပြန်တက်သွားတဲ့ Boeing 737-800 လေယာဉ်ဟာအမြင့်တေ8000လီးပါးမှာအင်ဂျင်ပိုင်းစူးစူးရွာချိုးယွင်းမှုကြောင့်ပြတ်ကျသွားတာလို့အီရန်တာဝန်ရှိသူတွေကအခိုက်အမာပြောထားပါတယ်။ယူကရိန်းနိုင်ငံကီယက်မြို့ကိုထွက်ခွာသွားတဲ့လေယာဉ်ပေါ်ပါလူ186ဦးလုံးသေဆုံးသွားပြီးအဲ့ဒီအထက်မှာကနေဒါနိုင်ငံသား63ယောက်ပါပါတယ်။ဒါပေမဲ့လေယာဉ်ဟာရုရှားလို့မြေပြင်ကဝေဟင်ပြစ်ဒုံးကျည်မတော်တဆထိမှန်ပြီးတော့ပြတ်ကျသွားတယ်ဆိုတာဂျူရူးကရတဲ့အချက်လက်တွေနဲ့ရုပ်ပုံတွေကိုဆန်းစစ်ပြီးအမေရိကန်တာဝန်ရှိသူတွေကတုံ့ပြန်ထားတယ်လို့အမေရိကန်ဆိုရသတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။လေယာဉ်ကိုအီရန်ကပြစ်ချလိုက်တယ်ဆိုတာသူအခိုင်အမာယူဆတယ်လို့အမေရိကန်တာဝန်ရှိသူတူက VOA ကိုအတည်ပြုပြောဆိုပါတယ်။
သတို့ဖြစ်ပဲ့တဲ့ဒုံးကျည်တွေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ဖို့အီရန်နိုင်ငံမှာရည်ရွယ်ချက်ရှိခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အီရန်နိုင်ငံအတွင်းကအမေရိကန်တပ်စခန်းတစ်ခုကိုချေရွယ်ဖြစ်လုခဲ့တဲ့အီရန်တို့ရဲ့ဒုံးကျည်တွေဟာအမေရိကန်တပ်သားတွေအသက်သေဆုံးဖို့ရည်ရွယ်ခဲ့တယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဂျာတာဘရီနီက MPC နဲ့တွေ့ဆုံမေးမြန်းကမှပြောလိုက်တာပါ။ထောက်လိုင်းရေးသတင်းတွေအရအထောက်အထားတွေရှိတယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့ American နဲ့ဆက်ဆံရေးတင်မာနေတဲ့ Iran နိုင်ငံဟာနောက်ဆုတ်သွားခဲ့ပုံရတယ်လို့ American သမ္မတ Donald Trump ကဗုဒ္ဓဟူးနေ့ကသူ့ရဲ့မိန့်ခွန်းမှာတော့ထည့်သွင်းပြောကြားထားခဲ့ပါတယ်။ဒုတိယသမ္မတ Pence ရဲ့ပြောကြားချက်ဟာ American ပူးတွက်စီအစည်းအဖွဲ့ဥက္ကဋ္ဌဗုဒ္ဓကြီး Mike Miley ပြောတာနဲ့လည်းထပ်တူကျနေပါတယ်။ဗုဒ္ဓကြီး Mike Miley ကလည်း Iran တို့ပြစ်ခတ်တဲ့ဒုံးကျည်တန်ခံရတဲ့နေရာတပ်ဖွဲ့တွေနဲ့လက်နက်ကိရိယာတုံ့လောင်းထားရှိတဲ့နေရာတွေနဲ့တိတ်ကိုနီကတ်လောနာရဲ့သူကြားသည့်မြင်တွေ့ရတဲ့အရာစစ်စခန်းအဆောက်အုံတွေကိုဖျက်ဆီးဖို့နဲ့တပ်ဖွဲ့ဝင်တွေကိုတည်ဆည်းဖို့လည်းကာကွယ်ရေးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ထုတ်ကပြောကြားထားခဲ့ပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ပေါ်ပေါ်တရားစစ်ဆေးမှုစတင်နိုင်ဖို့အတွက်အောက်လွှတ်တော်မှဆုံးဖြတ်ထားတဲ့ဆွဲချက်နှစ်ခုကိုမကြာခင်မှာပေးပို့ဖို့ရှိတယ်လို့အောက်လွှတ်တော်ဦးထနန်စီဘလူစီကကြေညာပြီးနေ့မှာပြောပါတယ်။ဒါပေမဲ့တရားစစ်ဆေးမှုကိုဘယ်လိုလုပ်ဆောင်မလဲဆိုတာအထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell ကသူ့ကိုအရင်ဆုံးပြောပြရမယ်လို့ထပ်ပြီးတောင်းဆိုပါတယ်။အချိန်တခုမှာတော့တရားစစ်ဆေးမှုကိုဘယ်လိုလုပ်ဆောင်မလဲဆိုတာသိရဖို့ကျွန်တော်တို့မျှော်လင့်ပါတယ်လို့ Mrs. Pelosi ကသတင်းထုတ်တွေကိုပြောပါတယ်။အစားကလေးကကျွန်မပြောထားသလိုပဲကျွန်တော်တို့စီကကိုယ်စားလှယ်တွေကိုလွှတ်ဖို့ရမှာအခင်းအကျင်းကိုကျွန်တော်တို့သိရဖို့လိုပါတယ်။ဒါကမတရားတောင်းဆိုတာပါလားလို့လည်း Mrs. Pelosi က2020ပြည့်သမတော်ရွေးကောက်ပွဲတွေသူ့ရဲ့ပြိုင်ဘက်တဦးဖြစ်သူဒုသမတော်ဟော Joe Biden ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးပြီးသမ္မတလုပ်ပိုင်ခွင့်အာဏာကိုအလွယ်သုံးစားလုပ်ခဲ့မှုယူကရိန်းနဲ့ဆက်ဆက်တဲ့လုံဆောင်ချက်တွေအပေါ်ကွန်ဂရက်လွှတ်တော်ကစုံစမ်းစစ်ဆေးဖို့ကြိုးပမ်းချက်တွေကိုဟန်တားနှောက်ယှက်မှုနဲ့သမ္မတထရမ့်ပေါ်ဆွဲချက်တွေကိုပြီးခဲ့တဲ့လမှာအောက်လွှတ်တော်ကအတည်ပြုထားတာပါ။ဒါပေမဲ့လည်းထရမ့်အစိုးရအဖွဲ့တွေကတာဝန်ရှိသူတွေအထက်လွှတ်တော်တရားခွင်မှာလာရောက်ထွက်ဆိုရေးဒီမိုကရက်တွေရဲ့တောင်းဆိုချက်ကိုအထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကသဘောမတူတာကြောင့် Mrs. Pelosi ကဆွဲချက်တွေကိုမပို့သေးဘဲစိုင်းထားတာဖြစ်ပါတယ်။
Germany ဝန်ကြီးချုပ် Angela Merkel ဟာရုရှားသမ္မတ Vladimir Putin နဲ့တွေ့ဆုံဖို့လာမယ့်စနေနေ့မှာ Moscow မြို့ကိုသွားရောက်မှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာ Iran ရဲ့တင်းမာမှုတွေချော့ချဖို့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပေါ်ရှိပါတယ်။Iran dollar ရဲ့အဆောင်တပ်ဖွဲ့က cut တပ်ဖွဲ့ရဲ့တမူ Mujib Qasem Soleimani ကို American တို့က drone ဆက်တက်ဖြတ်ခဲ့ပြီးတဲ့နောက် Iran ကလည်း Iraq က American တပ်စခန်းတစ်ခုကိုတပ်တူပစ်တုံးချီတွင်နဲ့ဂလတ်စားချီတိုက်ခိုက်ခဲ့တာကြောင့်အခြေအနေတင်းမာနေဆဲဖြစ်ပါတယ်။ Germany နဲ့ Russia ကောင်းဆောင်တို့ကြားနောက်ထပ်ဆွေးနွေးပွဲကိစ္စတစ်ခုကတော့ Ukraine ကိစ္စဖြစ်ပြီး Russia ကနေ Germany ကိုတင်ပို့မဲ့သဘာဝတံငွေတွေကို Ukraine ကိုဖြတ်ပို့မဲ့ Nord Stream 2 pipeline ရှိရေးကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ရုရှားသမ္မတပူတင်ဟာဒီသတင်းပတ်တဲ့အရှေ့တိုင်းဒေသကနေပြန်ရောက်ပြီးတဲ့နောက်မှာဂျာမနီဝန်ကြီးချုပ်မာကယ်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ပူတင်ဟာအင်ကာနေမှာဆီးရီးယားနိုင်ငံကိုရှာရှာပါပါသွားရောက်ခဲ့ပါတယ်။2015ခုနှစ်ကဆီးရီးယားပြည်တွင်းစစ်တဲရုရှားနိုင်ငံပါဝင်ပတ်သက်ပြီးတဲ့နောက်ဒုတိယအကြိမ်သွားခဲ့တာပါ။အရှေ့တိုင်းဒေသကအခုလက်ရှိအီရန်ခြေတွေဟာသမ္မတပူတင်ကိုငြိမ်းချမ်းရေးတိစောက်သူအဖြစ်အခွင့်အလမ်းပေးလာခဲ့တယ်လို့ The Henry Jackson Society ကသုံးသပ်သူ Andrew Foxer ကပြောပါတယ်။ဂျာမနီဝန်ကြီးချုပ်မာကယ်ရောရုရှားသမ္မတပူတင်မှာ2015ခုနှစ်မှာအီရန်နဲ့လက်မှတ်ရေးထိုးခဲ့တဲ့ JCPOA စာချုပ်ကိုလက်ခံရင်းကျင်းနေကြပြီးအဲ့ဒီစာချုပ်ဆက်လက်အသက်ဝင်ရေးကြိုးပမ်းနေကြတာဖြစ်ပါတယ်။ American သမ္မတ Donald Trump ကတော့အဲ့ဒီစာချုပ်ကနေ2018ခုနှစ်ကနှုတ်ထွက်ခဲ့ပါတယ်ခင်ဗျာ
VOA American သံတမန်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေတောက်ကြောင်နေမနက်ဖက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကြာသပတေးကကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ဥက္ကဋ္ဌဆရာတော်ဒေါက်တာကလမ်ဆမ်ဆွန်နဲ့တွေ့ဆုံပါတယ်။ပြည်ဆောင်ချိန်တွင်20ရာစုပင်လုံးညီလာခံကိစ္စ၊ဘာသာရေးတရားမျှတမှုဆိုင်ရာကိစ္စနဲ့2008အခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုဆွေးနွေးကြတယ်လို့ဒေါက်တာကလမ်ဆမ်ဆွန်က VOA ကိုပြောပါတယ်။ကချင်ပြည်နယ်တွင်းမှာစစ်ဘေးဆောင်ထွက်ပြေးနေရသူတွေနေရာပြန်ရေးကိစ္စနဲ့ပတ်သက်လို့သူတို့တွေနေရာရင်းမပြောင်းခင်တမတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကြောင့်အရင်ဆုံးအပြည့်ရလက်မှတ်ထိုးဖို့ဒေါက်တာဆန်းစုကြည်ကိုအကြံပြုခဲ့တယ်လို့လည်းဒေါက်တာကလမ်ဆန်ဆွန်ကပြောပါတယ်။ဒေါ်လိုင်းကောင်စီခေတ်ကပြည်သူပိုင်တင်းခံခဲ့ရတဲ့ဘာသာရေးအဆောက်အဦတွေနဲ့ပတ်သက်လို့ပြန်စင်းစားပြဖို့လည်းတင်ပြခဲ့တယ်လို့ပြောပါတယ်။ဒေါက်တာဆန်းစုကြည်ကတော့ဘာသာရေးဆိုင်ရာတရားမျှတမှုနဲ့ပတ်သက်လို့မူဝါဒပိုင်းရလုပ်ပေးနိုင်တာတွေရှိတဲ့ကြောင်းပြောဆိုပါတယ်။လက်ရှိမှာအစိုးရအနေနဲ့20ရာစုပင်လုံးညီလာခံကိုအကောင့်ထယ်ဖို့လှုပ်ဆောင်နေတဲ့အကြောင်းနဲ့2008အခြေခံဥပဒေကိုပြင်ဆင်ရေးအားလုံးပူးပေါင်းပါဝင်ဖို့တိုက်တွန်းဆွေးနွေးခဲ့တယ်လို့ဒေါက်တာကလမ်ဆန်ဆွန်ကပြောပါတယ်။ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်ဟာအမေရိကန်သမ္မတနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အကြောင်းပြောဆိုခဲ့မှုသူဖြစ်တယ်လို့အဲဒီနောက်ပိုင်းတမ်းမတော်ဘက်ကတရားစွဲဆိုခံခဲ့ရမှုသူလည်းဖြစ်ပါတယ်။နောက်ပိုင်းမှာတော့တရားစွဲဆိုချက်ကိုတက်ကပြန်ရုပ်သိမ်းခဲ့တာပါ။ဒီကနေ့ကျင်းပမဲ့ကချင်ပြည်နယ်နေ့အခမ်းအနားတက်ဖို့ဒေါက်တာဆန်ဆွန်ကြီးမြစ်ကြီးနားမှာရောက်နေတာဖြစ်ပါတယ်။
ဇန်နဝါရီလ10ရက်နေ့ကကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထယ်ဖို့ရည်ညှိနှိုင်းစည်းဝေး GICM အဖွဲ့မိန်ကောင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်က NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့လိုအပ်ရင်တဖွဲ့ချင်းစီကြားတီးကြားဆွေးနွေးနိုင်ဖို့အစိုးရကနေတကားဖွင့်ထားတယ်လို့ပြောခဲ့ပါတယ်ဆိုရတဲ့ပြည်သူဆွေးနွေးဖို့ရက်အတိအကျမတိရသေးပေမဲ့လက်ရှိမြန်မာစစ်တပ်နဲ့စီရေးတက်မာနေစေမြောက်ပိုင်းအမပိအဖွဲ့တွေအနေနဲ့ကတော့တဖွဲ့ချင်းဆွေးနွေးမှာမဟုတ်သလိုမူလသဘောထားအတိုင်းပဲတပေါင်းစုအနေနဲ့ပဲဆွေးနွေးမယ်လို့သဘောထားရှိနေကြပါတယ်ရခိုင်လက်နက်ကအေးပြောခွင့်ရခိုင်ဒုက္ခကမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့တဖွဲ့ချင်းမဆွေးနွေးဘဲတပေါင်းစုအနေနဲ့ပဲဆွေးနွေးမယ်ဆိုတဲ့ကြေညာချက်ထုတ်ပြန်ထားပြီးအဲ့ဒီမူအတိုင်းပဲဆက်လက်ပြီးတော့ရည်တည်သွားမယ်လို့ VOE ကပြောပါတယ်။တရားနယ်လေးပြန်ကြားရေးတာဝန်ကဘုံမူတာအိုက်ကျော်ကတော့နိုင်ငံရေးဆွေးနွေးဖို့အတွက်အဖွဲ့ရွေးချယ်မနေဘဲနဲ့အားလုံးပါဝင်ဖို့အတွက်ဖိတ်ခေါ်ဆွေးနွေးသွားလို့ရှိပြီးပြီးခေရောက်မှာပါလို့ပြောပါတယ်။နိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် MC ကိုတမဟောင်းဦးသိန်းစင်အစိုးရလက်ထက်မှာတိုင်းရင်းသားလက်နက်အဖွဲ့ရှိဖော်နဲ့လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာခြေဆိုင်တဲ့နိုင်ငံသားတရမန်တစုဟာစာသာရီနေကအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသကိုသွားရောက်လည်လာပါတယ်။ဒါအပြင်လွန်ခဲ့တဲ့9လမှာကက်ရှမီးယားကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်ပြီးပထမဆုံးအကြိမ်တရမန်တွေသွားရောက်တာပါ။အော်ဂိုလာကချမှတ်ခဲ့တဲ့တင်းကြပ်မှုတွေကိုဒစိတပိုင်းရုပ်သိမ်းထားပြီးဖြစ်ပြီးဒေသတွင်းမှာပုံမှန်အခြေအနေပြန်ရောက်နေပြီလို့အိန္ဒိယအစိုးရကပြောထားတာနဲ့အမျှတရမန်တွေရဲ့အခုကြီးစင်ဖြစ်လာတာပါ။ဒါပေမဲ့လည်းလူရာပေါင်းများစွာအဖမ်းခံရဆဲဖြစ်ပြီးအင်တာနက်ဆက်သွယ်ရေးလည်းဆက်ပြီးဖြတ်တောက်ထားဆဲပါ။ဥရောပသမဂ္ဂတရမန်တွေကတော့ကြီးစင်မှာလိုက်ပါဖို့အိန္ဒိယအစိုးရရဲ့ဖိတ်ခေါ်ချက်ကိုညှင်းပါတယ်။ဒါဟာအဖမ်းခံထားရတဲ့ကက်ရှမီးယားဝန်ကြီးချုပ်ဟောင်း၃ဦးနဲ့ကြီးစင်အတွင်းတွေ့ဆုံမှုမရတာကြောင့်ဖြစ်ပုံရပါတယ်။ ီဝန်ကြီးချုပ်သုံးဦးရဲ့နိုင်ငံရေးပါတီတွေဟာကက်ရှမီးယားဒေသနိုင်ငံရေးကိုလွှမ်းမိုးထားတဲ့ပါတီတွေဖြစ်ပါတယ်။အမေရိကန်နိုင်ငံအပါအဝင်နိုင်ငံတော်စင်ကျော်ကတာဝန်တွေကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အခြေအနေအောက်မှာပဲရင်တန်းနဲ့ခေါ်ဆောင်သွားပါတယ်။
တရုတ်နိုင်ငံလက်ပံဝူဟန်ပြည်နယ်မှာလူနာ50ကျော်မှတွေ့ရှိရတဲ့ရောဂါသစ်တစ်မျိုးဟာအရင်ကမသိရှိခဲ့ရတဲ့ virus တူတစ်မျိုးကြောင့်ဖြစ်ပွားခဲ့တာဖြစ်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ SARS နဲ့ MERS ရောဂါတို့လိုအသက်ရှူလမ်းကြောင်းဆိုင်ရာရောဂါကိုဖြစ်ပွားစေတဲ့ virus အနယ်ဝင်ပိုးတွေကြောင့်ဖြစ်နိုင်တယ်လို့လည်းဆိုပါတယ်။ဒီရောဂါဖြစ်ပွားတဲ့အကြောင်းရင်းကိုသိရှိဖို့ပိုပြီးပြည့်စုံတဲ့သတင်းအချက်အလက်တွေရရှိဖို့လိုအပ်နေတဲ့တစ်ချိန်ထဲမှာပဲအသက်ရှူလမ်းကြောင်းဆိုင်ရာ virus ကြောင့်ဖြစ်ပွားနိုင်ခြေရှိတယ်လို့ WHO ကပြောပါပါ။ကျောင်းနိုင်ငံပိုင်းရှင်ဝါသတင်းဌာနကလည်းစစ်ပညာရှင်တွေတွေ့ရှိခဲ့တဲ့တက်ခွဲကရလဒ်တွေမှာဒီရောဂါဟာသက်ရှူလမ်းကြောင်းဆိုင်ရာ virus ကြောင့်ဖြစ်ပွားခဲ့တယ်လို့လည်းကြာတာဘရိနစ်ကပြောပါတယ်။သက်ရှူလမ်းကြောင်းကနေတစင်ဖြစ်ပွားခဲ့တဲ့ virus ဟာပုံမှန်အဖြစ်များတဲ့အေမီရောဂါကနေ SARS ရောဂါလိုပြင်းထန်တဲ့ရောဂါတွေဖြစ်ပွားနိုင်ပါတယ်။ဒီရောဂါဟာတရုတ်နိုင်ငံမှာဇန်နဝါရီနောက်ပိုင်းမှာကြာရောက်မဲ့တရုတ်ရိုးရာနှစ်တကူးမတိုင်ခင်ဖြစ်ပွားခဲ့တာပါ။အဲ့ဒီလိုနှစ်တကူးကာလမှာ 1.4 သန်းသောတရုတ်ပြည်သူတွေဟာသူတို့ရဲ့ဇာတိမျိုးတွေကိုခီးသွားကြမှာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြပါပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာအခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းလှော်တွေကိုစက်တိုက်ထုတ်ခင်ပါမယ်။ပညာရေးဝန်ထမ်းရဲ့အခြေခံပညာကျောင်းစာသင်ချိန်တွေကိုတလတိုးတဲ့အစီအစဉ်ကိုဝေဖန်မှုတွေတိုးနေချိန်မှာပဲဒါကိုကန့်ကွက်တဲ့ဖဲကြိုးစိမ့်လှုပ်ရှားမှုတွေထွက်ပေါ်လာပါတယ်။ပညာရေးဝန်ကြီးဌာနဘက်ကညှိနှိုင်းလှုပ်ဆောင်လာတာမရှိမချင်းဒီလှုပ်ရှားမှုတွေကိုဆက်လုပ်သွားမယ်လို့လည်းလှုပ်ရှားသူတွေဘက်ကပြောပါတယ်။ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားပါပါ
။ပညာရေးဝန်ကြီးဌာနအနေနဲ့အခြေခံပညာကဆရာဆရာမတွေ၊ကျောင်းသားသမဂ္ဂတွေဝေဖန်အကြံပြုချက်တွေကိုလစ်လျူရှုနေတဲ့အပြင်တင်ယိုးသိတင်ယိုးဟောင်းစာသင်ကာလတွေကိုစနစ်တကျခိုးယူမှုမရှိပဲကျောင်းဖွင့်ရဲ့ပိတ်ရွက်တွေကိုလည်းစနစ်တကျမလုံဆောင်တာတွေကြောင့်ဒီဖဲကျိုးစိမ့်လှုပ်ရှားမှုကိုလုံဆောင်တာဖြစ်တယ်လို့ရန်ကုန်ပညာရေးတက္ကသိုလ်ကျောင်းသားများတမက်ကမှအတွင်းရင်မူကိုအောင်ပြည်စုံကပြောပါတယ်
။တင်ယိုးကလက်ရှိကသူကဖေဗူလာရီကြီးပဲပြီးရတင်ယိုးတွေကြီးပဲလေ။ဟာမက်ရှာလီကလိုက်မဲ့ဆိုမက်ရှာကလလုံးမှတင်မဲ့တင်ယိုးကျွန်တော်စီကမရှိဘူး။အဲ့ဒီကူရှိတယ်ပြီးတော့ဆရာသမားတွေကဈာထဲမှာသူတို့ဥစ္စာ KG Plus ဆွဲကြသူတို့ဝုံးမှန်တင်နေနေကြရတာရှိတယ်။တင်ယိုးတွေတင်ရတာရှိတယ်။အကယ်၍အဲ့လိုမျိုးလိုက်ကြတဲ့ခါပါဆိုရင်ကိုရန်ဆိုရင်ကိုရန်ပြည်တော်စစ်မဲ့ဆရာမှမရှိတော့ဘူး။ဒီတို့တော့ဈာထဲမှာပိတ်ရက်ကတည်းကများတာဖြစ်တဲ့အတွက်နားမရှိဆိုတဲ့အဲဒီတောင်းလုံးမင်းလည်းဆိုအချိန်နဲ့တိတ်မကြတော့ဘူး။ဒီတောင်းသားတွေဆိုရင်မက်ရှာဟာရာဇီဝင်လို့ရဲဘူးကြမှာ။အဲဒီတောင်းသားတွေကတော့တို့ဘာမှပြင်ဆင်တာမှမရှိဘူးလေဒီတိုင်း policy ကြီးရှင်းလို့ရကြမျိုးကိုတို့တော့သဘောမကျဘူ
း။မလကုံထီကျောင်းတက်ရက်တိုးတဲ့သမတ်ချက်အရာအခြေခံပညာကျောင်းတွေဟာမလကုံထီဆက်လက်ဖွင့်လှစ်သွားရမှာဖြစ်ပါတယ်။ဒီနှစ်ပညာသစ်နှစ်အစတည်းကတိုးဖို့ကြီးညာထားပေမဲ့အခုချိန်ထိညွှန်ကြားချက်တိတိပပထုတ်ပြန်နိုင်တာမရှိသေးသလိုလက်ရှိရေးဆွဲထားတဲ့တင်ယိုးကလည်းလာမယ့်ဖေဖော်ဝါရီလအထိသာရေးဆွဲထားတာကြောင့်အခုပညာရေးဝန်ကြီးဌာနဘက်ကထုတ်ပြန်လိုက်တဲ့ဒီအစီအစဉ်အတွက်ပေါ်ဘဝင်မကျမှုတွေအတော်လေးထွက်ပေါ်နေတာပါ။ကျောင်းသားမိဘဆရာတွေအခက်အခဲသဘောထားတင်ပြမှုမရှိပဲစာသင်ကာလအတင်းအဓမ္မတိုးတာကိုပညာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်မပေးရင်2020ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများသတ်မှတ်ကအဖွဲ့ချုပ် MTF ကလည်းသဘောထားထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်တာဟာပညာရေးဝန်ကြီးဌာနဘက်ကညှိနှိုင်းလှုပ်ဆောင်တဲ့သဘောတဘာဝကိုလက်ခံလာစေဖို့ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကလည်းပြောဆိုထားပါတယ်။တက္ကသိုလ်ဆရာများကိုစားပြုကော်မတီကဒေါက်တာအောင်မိုးသူကတော့လက်ရှိပညာရေးစနစ်ဟာပြုပြင်ပြောင်းလဲဖို့အမှန်တကယ်လိုအပ်နေတယ်လို့ဝေဖန်ထောက်ပြသွားခဲ့ပါတယ်
။အဲနိုင်ငံရေးအတုဒေသနာမှုနိုင်ငံတွေရောမြန်မာနိုင်ငံအမိတ်ယူလာပြည့်စုံလို့ရှိတာတော့မှားတယ်လို့ဆိုတာ။မြန်မာနိုင်ငံနော်နိုင်ငံရေးပညာရေးစနစ်ကရေးတူရမှာမဟုတ်ဘူး။ဒေါက်တာဘက်စတီယိုမြင်ရမှာ။တော်ဒီရေးတူလိုက်ရုံနဲ့ပညာရေးပြုပြင်ပြောင်းလဲတော့လို့ဆိုလူတွေကတကယ်ကိုမင်းမင်းချက်လုံးတက်လို့ဟိုကျေရဲ့ဒီကျင်ဟိုလုံးတရာတက်သွားမယ်ဆိုတဲ့ဟာကပညာရေးမှုတ်တာပညာရေးတော့သလုံးတွေနဲ့ကျေရဲ့ကြာနေကြမယ်အဲ့ဒါမျိုးကိုရက်အရည်တက်နဲ့တက်ပြီးဆိုလို့ရှိရင်ဟို material gain ကိုစဉ်းစားတယ်ထပ်ပြီးစဉ်းစားတဲ့အချက်ဖြစ်တယ်ဒီကာလကဥပဒေရင်လက်ထက်ကလှုပ်ထားတဲ့ဟို NESP ပုံမှာအခြေခံထားတယ်အဲ NESP ပုံမှာတုံးထားတဲ့ပုံတွေကြည့်မယ်ဆိုလို့ရှိရင်ဟိုဖြည်းဖြည်းချင်းလေ့လာမှုမရှိဘူးဆိုလို့ရှိရင်ဒါအန္တရာယ်ရှိတဲ့ဟိုတကယ်တမ်းပြည်ပြောင်းလဲတယ်လို့ထင်ရတဲ့ဘာလို့အတူလေတာဖြစ်တယ
်အရင်ကအခြေခံပညာသူငယ်တန်းကနေနိုဝင်ဘာလအထိနောက်ဆုံးနှစ်ဆောင်ပွဲတွေကိုဖေဖော်ဝါရီနောက်ဆုံးပတ်မှာလှုပ်ဆောင်လေးရှိပြီးမလကနေဇွန်လအထိနှွေးချောင်းပိတ်ကာလအနည်းနဲ့၃လသတ်မှတ်ထားခဲ့ပါတယ် ဒီ ပညာ သင်နှစ်က စလို့ မလကုန် ထိ ចောင်းတက်ရမယ် ဆိုရင် ကလေးတွေ အနေနဲ့ နှွေး ចောင်းပိတ်ကာလ 2လ သာ ခံစားကွင်း ရတော့မှာ ဖြစ်ပါတယ် သတုဒ္ဓတန် အထမရန်နဲ့ တက္ကသိုလ်ဝန်ထမ်းက လွယ်ပြီး တန်အတန်းတွေဟာ မလ 32 ရက်နေ့ အထိ ចောင်းတက်ရတော့မှာ ဖြစ်ပါတယ် ဒီဖဲဂျိုးစိမ့်လှှရှားမှုတွေကို သခိုင်း မကွေ ရန်ကုန် အပါအဝင် တနိုင်ငံလုံးမှာ ရှိရဲ့ ပညာရေး တက္ကသိုလ်တွေမှာ ဆက်လက် လှုပ်ဆောင်သွားမှာ ဖြစ်ပြီး
ကျောင်းသားမိဝဆရာတွေအခက်အခဲသဘောထားတင်ပြမှုမပါဘဲစာတင်ကာလအတင်းအဓမ္မတိုးတာကိုပညာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်မပေးမချင်းဆက်လက်လှုပ်ဆောင်သွားမယ်လို့ရန်ကုန်ပညာရေးတက္ကသိုလ်ကျောင်းသားများသတ်မှတ်ကစိုးထားပါတယ်ရှင်။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ခုတော့ထိတ်တန်းနိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါရစေ။အီရန်နဲ့အမေရိကန်နှစ်ဖက်စလုံးကတင်းမာမှ ကြံတက်ဖြတ်ပြီးနောက်အီရတ်ကအမေရိကန်တပ်ဖွဲ့ခြေစိုက်စခန်းနှစ်ခုကိုအီရန်ကဒုံးကျည်တွေနဲ့လက်တုပ်ပြန်တိုက်ခိုက်ခဲ့တာမှာထိခိုက်သေးဆုံးတာတော့မရှိကြပါဘူးဒီအခြေအနေတွေကနေဘာတွေဆက်ဖြစ်လာမယ့်အလားအလာရှိပါသလဲနိုင်ငံသားကြီးဌာနပြောခွင့်ရအမျိုးသမီး Morgan Ortegas ကို VOA နိုင်ငံသားကြီးဟာဌာနသတင်းတော် Night Chain တွေ့ဆုံမေးမြန်းထားတာကိုကိုကျော်ကျော်သိန်းကောက်ထုတ်တင်ပြပါမယ
်အီရန်ပေါ်စီးပွားရေးအရာနောက်ထပ်တန်ခတ်အရေးယူမယ်လို့သမ္မတ Trump ကကြေညာထားပါတယ်အဲ့ဒါတွေကအီရန်ဥရှောင်းဒါမှမဟုတ်တော်လှန်ရေးအဆောင်တပ်ဖွဲ့တို့နဲ့ဆက်ဆက်နိုင်ပါသလားနောက်ထပ်ဘယ်လိုတန်ခတ်အရေးယူမှုတွေချမှတ်နိုင်ပါသလဲ
We don't preview sanctions here, but we do announce sanctions quite regularly on Iran. And it's important for your viewers to know
that sanctions are part of what we have called the maximum economic Iran ပေါ်မှာချမှတ်တဲ့တန်ခတ်အရေးယူမှုတွေကိုပုံမှန်လိုကြေညာလေးရှိပါတယ်။လုံငယ်ရဲ့တိကျခွဲအတွင်းမှာကျမတို့လှုပ်ဆောင်ခဲ့တာတွေထဲမှာတန်ခတ်အရေးယူမှုကတစ်စိတ်တစ်ပိုင်းပါပါတယ်။ Iran ဆိုရပေါ်မှာအမြင့်မားဆုံး PR ပေးရမှာတန်တမာရေးစီးပွားရေးနဲ့ပြည်ရဲ့သတင်းပတ်ကတွေ့ခဲ့ရတယ်လို့စစ်ရေးဆိုပြီးတော့လှုပ်ဆောင်ချက်၃ခုပါဝင်ပါတယ်။ခုံတလုံးရဲ့ဒေါက်တိုင်၃ခုလိုမျိုးဒီလှုပ်ဆောင်ချက်၃ရဟာအီရန်ဆိုရအနေနဲ့ပုံမှန်တိုင်းပြည်တစ်ခုလိုမျိုးပြုမှုလှုပ်ဆောင်လာရေးကျမတို့ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့တိတ်မကြခင်မှာထွက်လာမယ့်အကြေညာချက်ကိုအသေးစိတ်မပြောဘဲနဲ့နောက်ထပ်တန်ခတ်အရေးယူဖို့ညွှန်ကြားထားပြီးဆိုတာသမားကပြောခဲ့တာပါ။အီရန်ဆိုရလိုင်းနာလှုပ်ဆောင်လာပြီးတော့ပုံမှန်တိုင်းပြည်တစ်ခုလိုမျိုးပြုမှုလှုပ်ဆောင်လာတဲ့အထိတန်တမာရေးနဲ့စီးပွားရေးအရာဆက်ပြီးတော့ဖိအားပေးသွားမှာဖြစ်ပါတယ်။တင်းမာမှုအချိန်လျှော့ချဖို့အတွက်တန်တမာရေးအရာအတိအကျဘယ်လိုလှုပ်ဆောင်မှာပါလဲ
President Trump said yesterday that he believes that the remaining signatories of the JCPOA should withdraw from that flawed deal.
ဒီတော့ကောင်းမှုမရှိတဲ့နျူကလ িয়ার ရေးသဘောတူစာချုပ်ကိုလက်မှတ်ထိုးထားတဲ့ကျန်တဲ့နိုင်ငံတွေနှုတ်ထွက်တင်တယ်လို့သူယုံကြည်တဲ့အတိုင်းသမ္မတကပြောထားပါတယ်။လုံခဲ့တဲ့တစ်နှစ်ခွဲအတွင်းမှာကျမတို့ဘက်ကတန်တမာရေးရကန့်လန့်လိုက်တိုင်းအီရန်အစိုးရကစီရင်နဲ့တုံ့ပြန်ပါတယ်။ကျမတို့အစဉ်တစိုက်ပြောလာတာကကြိုတင်တက်မှတ်ချက်တွေမထားဘဲနဲ့အီရန်အစိုးရနဲ့စကားပြောချင်တယ်ဆိုတာပါ။ပုံမှန်နိုင်ငံတစ်ခုလိုမျိုးပြုမှုလှုပ်ဆောင်ဖို့ဘယ်လိုစလုပ်မလဲဆိုတာကိုပြောဖို့ပါ။ဆိုလိုတာကအကြမ်းဖက်ဝါဒကိုအားပေးအားမြောက်လုပ်တဲ့နိုင်ငံဖြစ်နေဆက်နေလို့မရဘူးဆိုတာပါ။ပယ်ရင်ဒုံးကျည်ထုတ်လုပ်တာနဲ့ဆိုင်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်အမှတ်နေ့နေ့တုံးတက်လို့ဆုံးဖြတ်ချက်တွေမျိုးကိုအာခံနေတာကိုလည်းရပ်ဖို့လိုပါတယ်။တမတ်ထရမ်ကသူတမတ်ဖြစ်နေတဲ့အီရန်အနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်စေရဘူးလို့ပြောထားပါတယ်။အီရန်မှာအစိုးရပြောင်းလဲဖြစ်ဖို့ကျမတို့လုပ်နေတာမဟုတ်ဘူးဆိုတာဒုတမတ်ကထပ်ပြောထားပါတယ်။အဲ့ဒီအစားအီရန်အစိုးရရဲ့ပြုမှုလှုပ်ဆောင်မှုကိုပြောင်းလဲဖို့ကြိုးစားနေတာပါ။
ဆိုလမနီတည်ဆုံးပြီးတဲ့နောက်မှာအီရန်နိုင်ငံဆိုင်ရာအထူးတန်တမန် Brian Hook အနေနဲ့အီရန်တာဝန်ရှိသူတွေနဲ့ဆက်သွယ်ပြောဆိုတာကိုရှိပါသလား။
We don't talk about any private conversations that Brian Hook may or may not have. What we have said is that we don't really
do Brian Hook ဒီသားဆက်သွယ်ပြောဆိုတာတခုခုရှိသည်ဖြစ်စေမရှိသည်ဖြစ်စေကျမတို့ပြောဆိုလို့မရှိပါဘူး။ဒီသားဆက်သွယ်ပြောဆိုနေရဆိုတာမျိုးယူဆပြောဆိုနေကြတာတွေအများအားရှိပါတယ်။ဒီနေရာမှာအလုံးသိထားဖို့အရေးကြီးတယ်လို့ကျမထင်တာကတော့ကျမတို့အနေနဲ့အီရန်အစိုးရနဲ့လူသိရှင်ကြားဆက်သွယ်ပြောဆိုတာမဟုတ်ဘဲနဲ့ဒီသားဆက်သွယ်ပြောဆိုတာမျိုးမရှိဘူးဆိုတာပါပဲ။
အီရန်နဲ့ဆက်ဆံရေးအပေါ်မှာစီမံဆောင်ရွက်မဲ့တန်တမန်ရေးမဟာဗျူဟာကောပါပါလေ
We have been putting out readouts from Secretary Pompeo's numerous calls with the leadership in Iraq at all levels. We have David
Chang, the Secretary of State. ဟာအီရတ်ခေါင်းဆောင်မှုအစဉ်အဆက်နဲ့ဆက်သွယ်ပြောဆိုခဲ့တယ်ဆိုတာကျမတို့ထုတ်ပြန်ထားပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီး David Shankar နဲ့ကျမတို့ရဲ့တန်ပတ်တွေအားလုံးကအရှိအလေဘက်ကအထူးသဖြင့်ပင်လယ်ဝေးကမဟာမိတ်တွေအားလုံးနဲ့အနီးကပ်လက်တွဲလှုပ်ဆောင်နေပါတယ်။သူတို့ကိုသူတို့ကာဝေးရေးလိုအပ်တာတွေအားလုံးလှုပ်ဆောင်ရေးကိစ္စပြောဆိုကြပါရစေ။
ဒါမဲ့လေအရှိအလေပိုင်းကဒီနိုင်ငံတွေအားလုံးဟာအီရန်အစိုးရကခြိမ်းခြောက်တာကိုခံနေကြရတာဖြစ်ပါတယ်အခုတကနားဆင်ရမှာကတရုတ်ရဲ့ဩဇာလွှမ်းမိုးမှုဖြစ်ပါတယ်တရုတ်နဲ့ကမ္ဘောဒီးယားတို့ကြားမဟာမိတ်တိဆောက်ရေးအတွက်OBOR စီမံကိန်းနဲ့ဆက်နွယ်ပြီးအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးရင်းနှီးမြှုပ်နှံမှုတွေတိဆောက်ယူထားတာပါဒီလိုဖော်ပြမှုဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကန ောင်းလဲရေးလှုပ်ပေးရမယ်ဆိုတဲ့နှောင်းကြိုးမပါတာတွေကြောင့်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုကြိုးဆိုကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံတည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်တိုင်းပြည်ကပေးဆပ်ရတာတွေရှိနေကြောင်း VOA သတင်းတောက် Brian Patton ရဲ့သတင်းထွက်ကိုတော့ကိုဇော်ဝင်းလိုင်ကတင်ပြမှာပါ
။ကမ္ဘောဒီးယားနိုင်ငံကစစ်ကမ်းမြို့ဖြစ်တဲ့ Sihanoukville မှာ2019ခုနှစ်ကစလို့မိုးမြော်တိုက်ပောင်းအလုံးတစ်ထောင်လောက်ကိုတပြိုင်တည်းစောင့်နေကြတာမှာအဲ့ဒီစီမံကိန်းအများစုကိုတရုတ်ပုဂ္ဂလိကလုပ်ငန်းရှင်တွေကအရင်းနှီးမြှုပ်နှံကြတာပါတချင်းကတိတ်ဆိတ်ရင်တက်တဲ့ဒီကမ်းခြေအပန်းဖြေမြို့ကလေးမှာကာစီနိုလောင်းကစားရုံပေါင်း100ကျော်ကိုဖွင့်ဖို့စီစဉ်ထားတာကြောင့်မကာအိုနဲ့လက်ဆေဂတ်စတိုကိုရှင်ပြိုင်နိုင်မဲ့လောင်းကစားမြို့တော်ဖြစ်ဖို့ကြိုးစားနေတာပါဒါပေမဲ့လစာများတဲ့လုပ်ငန်းတွေအတွက်တရုတ်အလုပ်သမားတွေခေါ်လာတဲ့အပေါ်ဒေသကနေအကြာမကျေနပ်မှုတွေဖြစ်နေပါတယ်ကမ္ဘောဒီးယားမှာအရင်ချင်းပြည်မီတဲ့ဝန်ထမ်းအလုံးလောက်မရှိဘူးလို့လျောက်ရှိယူလို့တရုတ်စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ
်因为有一些技术方面的要我们中文自己处理因为现在
ကျွန်တော်ကပိုင်ရှင်ပဲကမ္ဘောဒီးယားဝန်ထမ်းတွေကိုပဲခန့်ညင်ပါတယ်တရုတ်လူသမားတွေကဈေးကြီးတော့ကျွန်တော်လည်းတရုတ်လူသမားတွေကိုမခေါ်ချင်ပါဘူ
းကမ္ဘောဒီးယားနိုင်ငံအတွင်းကအခြေခံအဆောက်အုံတွေစစ်ကမ်းမြို့တွေပြင်ဆင်ဖို့အပြင်ဆီယာနုဗယ်နဲ့မြို့တော်ဖွန်နပင်အကြားအဝေးပြေးလမ်းမကြီးတည်ဆောက်ဖို့အတွက်တရုတ်အစိုးရကဒေါ်လာ4ဘီလီယံဖွံ့ဖြိုးရေးချင်းငွေပေးထားပါတယ်ကမ္ဘောဒီးယားမှာလက်ပတ်နေတဲ့တရုတ်ဆက်ယုံပေါင်း160ကလည်းအလုတ်သမား2000ကျော်ကိုခန့်ထားပြီးသူတို့ရဲ့လိုအပ်ကဟာလေကွင်းတွေမှာလုတ်တာတဲ့ပုံများတဲ့တစ်နေ့ကို8ဒေါ်လာနှုန်းပေးနေတာပါ။ဒါနဲ့ပတ်သက်လို့အထက်ကျုပ်ဆက်ရုံအလုတ်သမားကန်ဆန်းကခမာပါသာစကားနဲ့အခုလိုပြောပါတယ
်။တမ်ထောင်းလိုက်ကောမကြမ်းနဲ့ဘတ်ထနွန်တက်
ဒီဆက်ရုံမှာလုတ်တာနဲ့ရွာမှာလုတ်တာကတိတ်မကွာလှပါဘူး။ရွာမှာတော့နေပူထဲမှာလုတ်ရတာပေါ့။ဒီမှာကတော့အရိပ်အောက်မှာလုတ်ရတယ်လေ
။အရှိတောင်အာရှနိုင်ငံတွေမှာဖွင့်ထားတဲ့အထက်ကျုပ်နဲ့ပြည်ပေါ်ကဆက်ရုံတွေကတရုတ်ပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကိုလည်းရှောင်ရှားပေးသလိုဖြစ်စေပါနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့အကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးလုပ်ရမယ်ဆိုတဲ့ကန့်သတ်ချက်တွေပါတဲ့အမေရိကန်နဲ့အနောက်နိုင်ငံတွေကပေးတဲ့အကူအညီတွေကိုဝန်ကြီးချုပ်ဟွန်ဆန်ကမလိုလားပဲတရုတ်တို့ရဲ့အနောက်ဖက်ကင်းလွတ်တဲ့အကူအညီနဲ့ရင်းနှီးမြှုပ်နှံမှုတွေကိုပဲကြိုးစိုးနေတာပါဒါပေမဲ့တရုတ်တို့ရဲ့အကူအညီပေးမှုကအာဏာတည်မြဲရေးအတွက်ဝန်ကြီးချုပ်အနေနဲ့အာဏာရှင်ဆန်ဆန်အုပ်ချုပ်ခွင့်ရစေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူအနိုင်ရရေးအတွက်အတိုက်ခံပါတီကိုဝင်ရှင်ပြန်ခွင့်မပြုတာနဲ့လွတ်လပ်တဲ့သတင်းဌာနတွေကိုပိတ်ပင်ခဲ့တာတွေအတွက်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုကိုဝန်ကြီးချုပ်အနေနဲ့ကြူးဆိုက်စရာမလိုပဲအုပ်ချုပ်ခွင့်ရစေပါတယ်။အဲ့ဒီအတွက်တောင်တရုတ်ပင်လယ်ပြင်အရေးမှာတရုတ်တို့ကိုကမ္ဘောဒီးယားကထောက်ခံပေးပြီးထိုင်ဝမ်ရဲ့လွတ်လပ်ရေးလှုပ်ရှားမှုနဲ့ဟောင်ကောင်ကျွန်းရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ပိုရရေးကိစ္စတွေမှာတရုတ်ဘက်ကယက်တီပေးတာတွေရှိနေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒါပေမဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုတဲ့ကမ္ဘောဒီးယားတော်ဝင်အကယ်ဒမီကကီဆရီဗတ်လိုပုဂ္ဂိုလ်တွေကတော့ကမ္ဘောဒီးယားရဲ့ထောက်ခံမှုရဖို့တရုတ်တို့ကငွေပေးဝယ်လိုက်တယ်ဆိုတဲ့ကိစ္စကိုညှင်းဆိုပါတယ
် Cambodia is not belong to China Cambodia is not belong to the other country
ကမ္ဘောဒီးယားဟာတရုတ်လက်အောက်ခံမဟုတ်ပါဘူးဗန်နဂယ်ရဲ့လက်အောက်ခံမှလည်းမဟုတ်ပါဘူးကမ္ဘောဒီးယားဟာကမ္ဘောဒီးယားပ
ါဒါပေမဲ့တရုတ်ပေါ်တည်နေတဲ့အကျွေးတွေကြောင့်ဆက်လို့ရေးလုပ်ငန်းတွေပြီးဆုံးသွားတဲ့တနေ့မှာဘန္ဒာယီပြဿနာဖြစ်ပေါ်ပြီးတရုတ်ကမလွန်ဆိုင်နေတဲ့အခြေအနေကိုရောက်သွားမယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြသွားတာပါအခုတော့ပိုယဟန်မင်းကြီးဘာတိုက်တွန်းတယ်လဲကြည့်အောင်ပါအမေရိကန်နဲ့အီရန်ကြားလက်ရှိကြုံနေရတဲ့တင်းမာမှုတွေကိုရှောင်ရှားပြီးတီးခန့်စိမ့်နဲ့နှစ်ဖက်တွေ့ဆုံဆွေးနွေးကြဖို့ပိုယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်ဗာတီကန်နန်းတော်မှာတန်တမန်အနေနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်တာဖြစ်ပါတယ်ဆာဗီနာကက်စတယ်ဖရန်ကိုရဲ့သတင်းလွှာကိုတင်ပြခြင်းပါတယ်နှစ်တိကူကာလရောက်လာတိုင်းပိုယန်မင်းကြီးဖရန်စစ်ကဗာတီကန်ဆိုင်ရာနိုင်ငံတကာတန်တမန်တွေကိုကမ္ဘာအခြေပြမိကွန်ပြောကြားလေးရှိတာပါ2019ခုတည်းကကြုံခဲ့ရတဲ့စိတ်ထိခိုက်ပွေရာဖြစ်ရပ်တွေကိုပြန်ပြောင်းသုံးသပ်ပြီးအနာဂတ်အတွက်သူ့ရဲ့စိုးရိမ်မှုတွေကိုပိုယန်မင်းကြီးကပြောဆိုပါတယ်ဝန်ထဲစရာကောင်းတာကနှစ်တက်မှာအားတက်ပွေရာလက္ခဏာတွေမတွေ့ရပဲတင်းမာမှုအရှိန်မြင့်နေတာအကြမ်းဖက်လုပ်ရက်တွေကိုသာမြင်တွေ့နေရတာပါလို့သူကပြောသွားပါတယ်ဒါအပြင်တိုးလာနေတဲ့စစ်ပွဲတွေကြောင့်ဆင်းရဲသူတွေနဲ့အကာအကွယ်မဲ့သူတွေအနာတရနဲ့စိတ်ဒဏ်ရာတွေရကြကြောင်းအထူးသဖြင့်ပြည်ထနာတွေဟာအရှိအလေပိုင်းဒေသတစ်ခုလုံးကလာတာဖြစ်ကြောင်းပိုပ်ဖရန်စစ်ကပြောပါတယ် အီရန်နိုင်ငံထူထောင်ရေးညင်သာတဲ့လုပ်ငန်းစဉ်တွေကိုအပေးယူလုပ်ဖို့လိုပြီးပြည်ပကတွေပိုမကျေပြန့်ရလေအောင်အခြေခံကြကြလှုပ်ဆောင်မှုလိုကြောင်းလဲပိုရန်မင်းကြီးကတိုက်တွန်းပါတယ
်
ပြည်ပကအရှင်မြင်လာမဲ့ကိစ္စကိုတက်ဆိုင်သူတွေအားလုံးရှောင်ရှားကြဖို့နဲ့နိုင်ငံတကာဥပဒေကိုအပြည့်အဝလေးစားပြီးထင်းထင်းသိမ်းသိမ်းနဲ့ညှိနှိုင်းလှုပ်ဆောင်ကြဖို့လိုအပ်ပါတယ်
။ပိုယန်မင်းကြီးဟာအီရန်နိုင်ငံကို2020တည်းမှာတွားရောက်လည်ပတ်ဖို့မျှော်လင့်ထားပေမဲ့လက်ရှိတင်းမာမှုတွေကြောင့်လုံခြုံရေးအရာအီရတ်ကိုတွားဖို့အခက်အခဲရှိနေတာပါ။အရှိအလဲပိုင်းနဲ့မြေထဲပင်နယ်ဒေသမှာနိုင်ငံတကာအတိုင်းအဝန်ရဲ့ခိုင်မာပြီးထိရောက်တဲ့လှုပ်ဆောင်ချက်တွေအရေးကြီးလိုအပ်နေတယ်လို့ပိုယန်မင်းကြီးကပြောပါတယ်။
è particolarmente urgente trovare soluzioni adeguate
စစ်တမ်းကိုခံစားနေကြတဲ့ခြေလောက်သာသော CDR ပြည်သူတွေငြိမ်းချမ်းရေးပြန်လည်ရရှိဖို့နဲ့တန်းပြည်တန်းလည်းတိဆောက်ရေးလုပ်ခွင့်ရနိုင်မယ်အမျှော်မြင်ကြည့်တဲ့အခွင့်အလမ်းတွေကိုဖန်တီးပေးဟာမရှိမဖြစ်လိုအပ်တဲ့ကိစ္စဖြစ်ပါတယ
်ရင်းမြင်မှာလူသားချင်းစာနာမှုအကြက်တဲကြုံနေရတဲ့ကိစ္စနဲ့လေပြားမှာအစွန်းရောက်တွေရဲ့အကြမ်းဖက်မှုပြဿနာကိုလည်းပိုယန်မင်းကြီးကထည့်သွင်းပြောကြားသွားပါတယ်လူထောင်ပေါင်းများစွာဟာနိုင်ငံရေးခိုလုံခွင့်တောင်းဆိုနေကြသလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပေမဲ့အပြည့်အဝအတိမတ်ပြုမခံရသေးဘူးလို့ပိုယန်မင်းကြီးကပြောသွားပါတယ်ခင်ဗျာဒီအမေရိကန်တန်ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်မိုက်ဤတန့်စင်ကတင်ပြပါမယ်
အကျန်းဖတ်မှုတွေတိုးပါလာနေရတဲ့အမျှဆွေးနွေးမှုတွေပြန်လုပ်တဲ့ဆိုပြီးတော့ကက်သလစ်ခိုင်းအုပ်ဆရာတော်ကပြောကြားဆွဲကောင်းစဉ်နဲ့ကက်သလစ်နယူးဆာဗစ်ဘောကရေးသားထားတဲ့ဆောင်းပါးကို ncronline.org မှာဖတ်ရပါတယ်။ရခိုင်ပြည်နယ်တွင်အကျန်းဖတ်မှုတွေတိုးပါလာမှုကိုဖြေရှင်းဖို့ဗတ်ပေါင်းဆောင်ကလူတွေစုဝေးဆွေးနွေးကြဖို့အသက်82နှစ်အရွယ်ခိုင်းအုပ်ဆရာတော်အလက်ဇန္ဒားပြုံချိုကတိုက်တွန်းထားပါတယ်။ပြည်သူတွေရဲ့ဘဝကိုအများစွာထိခိုက်နေပြီးတော့လမ်းဆုံးနဲ့မမြင်နိုင်သေးတဲ့စစ်ပွဲတွေရပ်ဖို့သူကတောင်းဆိုထားတာပါ2018ဒီဇင်ဘာကတည်းကဖြစ်ပွားနေခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးပြည်သူအယောက်90သေဆုံးရပြီးဖြစ်ပြီးတော့ထောင်ထဲချတဲ့သူတွေလည်းအိုးအိမ်ဆုံးခွာထွက်ပြရတယ်လို့ထောက်ပြထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတို့ကြားတိုက်ပွဲတွေကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တစ်စိတ်တစ်ပိုင်းမှာဆက်လက်ပြီးတော့ဖြစ်ပွားနေတာကိုလည်းထောက်ပြထားတာပါကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကလည်းစစ်ပွဲတွေရပ်ဖို့နဲ့ဆေးပေးဆောင်ထွက်ပြေးနေရသူတွေလုံခြုံရေးပြည်လဲသိမြင်ရေးဆောင်ရွက်ဖို့ကိုလည်းသူရဲ့ခရစ်မတ်စ်မင်ကွန်းထဲမှာထည့်သွင်းပြောကြားသွားတာကိုကိုကပြီးတော့ဖော်ပြထားပါတယ်ရှင်။ရိုဟင်ဂျာတွေနေရာရင်းကိုပြန်နိုင်ရေးလှုပ်ဆောင်ချက်မှာမြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့ကမ္ဘောဒီးယားကအသင့်ရှိနေပြီဆိုတဲ့ကောင်းစင်တဲ့ဆောင်မကတော့ bssnews.net မှာဖတ်ရပါတယ်။ရွှေဂျာပြည်လည်လက်ခံရေးအစည်းအဝေးမှာမြန်မာနဲ့ပူးပေါင်းကူညီဖို့ကမ္ဘောဒီးယားကအသင့်ရှိနေတဲ့အကြောင်းဇန်နဝါရီလဒုတိယပတ်ထဲကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်တွေနဲ့တွေ့ဆုံစမှာကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပါခ်ဆုခွန်ကပြောသွားခဲ့တာကိုကိုကဖော်ပြထားပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးရလို့ဘင်္ဂလားဒေ့ရှ်မှာခေတ္တခုလုံနေရတဲ့မြန်မာနိုင်ငံသားတွေနေရရင်းကိုဆော့ဆော့ပြန်လာနိုင်ရေးအပေါ်မှာအာဆီယံနိုင်ငံတွေအနေနဲ့ကူညီဖို့အကူအညီတောင်းဖို့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်တွေရောက်လာကြတာဖြစ်တဲ့ဆိုပြောလဲဖော်ပြထားတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်အာဆီနာရဲ့ညွှန်ကြားချက်နဲ့အချက်၄ချက်ပါတဲ့မူဝါဒနဲ့အညီရိုဟင်ဂျာတွေနေရရင်းကိုပြန်လာနိုင်ရေးမှာကမ္ဘောဒီးယားအနေနဲ့ဝိုင်းဝန်းကူညီဖို့နဲ့အာဆီယံနိုင်ငံတွေအားလုံးလဲဝိုင်းဝန်းပြီးတော့ကူညီကြဖို့ဆွေးနွေးကြရလို့ဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်ကမ္ဘောဒီးယားနဲ့နိုင်ငံကြားကိစ္စတွေဖြစ်တဲ့ကုန်သွယ်ရေးစိုက်ပျိုးရေးနဲ့ခီးသွားလုပ်ငန်းအကြောင်းတွေကိုလည်းဆွေးနွေးခဲ့တယ်လို့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာကိုဖတ်ရပါတယ်ရှင်
။ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမိုက်ဤတန့်စင်ပြောပြသွားတာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်တာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနံပါတ်32 kHz 9335လိုင်းနံပါတ်40 kHz 9483လိုင်းနံပါတ်48 kHz 6153နဲ့လိုင်းနံပါတ်190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝအတွင်းမှာတော့ဥအောင်ခင်းရဲ့မြမာရေးသုံးသက်ချက်နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အသက်18နှစ်ပြည့်ပြီလူငယ်တိုင်းကိုဒီရောပွဲမှာမဲထဲဖို့ရဲနောက်တစ်ချက်ကဒီ
မွန်ပြည်သူပါတီရဲ့တာဝန်ရှိသူတူပြောကြားသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဥအောင်ခင်ရဲ့မြမာကြီးသုံးသက်ချက်ပါမြမာကြီးရဲ့ပင်မတအားလိုင်းဖြစ်တဲ့မဟာတအားလိုင်းကိုရင်ဟာကျေးလက်အထိမရောက်နိုင်ပါဘူးဒါကြောင့်တပြည်လုံးလျှက်စစ်ပြီးသုံးဆွဲနိုင်ဖို့အတွက်အသေးစားလျှက်စစ်တအားလိုင်းတွေများများရှိဖို့လိုကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်မြမကပီလုံး2030ပြည့်နှစ်မှာလျှက်စစ်ဓာအားသုံးနိုင်မယ်လို့အမျိုးသားလျှက်စစ်ဓာအားရရှိရေးစီမံကိန်းကခန့်မှန်းထားပါတယ်လွန်ခဲ့တဲ့နှစ်ဩဂုတ်လအထိအင်တောင်စု45ရာခိုင်နှုန်းဟာလျှက်စစ်ဓာအားသုံးနိုင်နေပြီဖြစ်လို့ဒီနှစ်ကုန်လောက်ဆိုရင်50ရာခိုင်နှုန်းအထိလျှက်စစ်ဓာအားသုံးနိုင်ွယ်ရှိကြောင်းသိရပါလေ။လျှက်စစ်ဓာအားထုတ်လုပ်မှုနဲ့သုံးဆွဲမှုဟာနှစ်စဉ်10ရာခိုင်နှုန်းတိုးပွားနေတာမို့2030ရောက်ရင်ရာခိုင်နှုန်းပြည့်သုံးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ရပါလေ။2015မှာမီဂါဝတ်2300ထုတ်လုပ်သုံးဆွဲရာကအခုအချိန်မှာ3800အထိထုတ်လုပ်သုံးဆွဲနေပါသေး။လျှက်စစ်ဓာအားစီမံကိန်းမှာရင်ဆိုင်နေရတဲ့ပြဿနာနှစ်ခုရှိပါသေး။မဟာဓာအားလိုင်းကွန်ရဲလို့ခေါ်တဲ့ပင်မဓာအားလိုင်းတိုးချဲ့နိုင်ရင်းနဲ့လက်နက်ကင်ပရိပကဖြစ်ရဒေသအပါအဝင်ကျင်းလက်ဒေသကိုဓာအားပေးနိုင်ရေးဖြစ်ပါသေး။ဒီနေရာမှာပြန်လည်ပြေပြိုးမဲ့စွမ်းအင်လို့ခေါ်တဲ့နေအောင်ကြီးသုံးလျှက်စစ်နဲ့ရေအားလျှက်စစ်အသေးစားတွေအရေးပါပုံကိုလွန်ခဲ့တဲ့ဩဂုတ်လထုတ်ယိုရှိကာဝါတီးဖြတ်တဲ့အာဆီယံသုတေသနစာရမှာဖော်ပြပါသေး။နေအောင်ကြီးစွမ်းအင်နဲ့ရေအားရစစ်အပြင်ရေဝပစ္စည်းစွမ်းအင်ကိုအာရှဖွံ့ဖြိုးရေးဘဏ်ကထောက်ခံအားပေးပါတယ
်။အသေးစားလျှက်စစ်ဓာအားလိုင်းတိဆောက်ရမှာကုန်ကြဆေး60ရာခိုင်နှုန်းကိုအစိုးရကစိုက်ထုတ်ပြီးဓာအားကုမ္ပဏီက20ရာခိုင်နှုန်းဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်။မဟာဓာအားလိုင်းကွန်ရက်ကိုမြို့တွေက80ရာခိုင်နှုန်းသုံးရပြီးကြီးလက်က12ရာခိုင်နှုန်းလောက်သာသုံးပါတယ်။ကြီးလက်ဒေသအများစုကတော့ဓာအားလိုင်းအသေးစားကိုသုံးပါတယ်ဒီဇယ်ကိုသုံးတဲ့အသေးစားဓာအားလိုင်း13000ရှိပြီးအသေးစားရေအားလျှက်စစ်က2400ဇီဝလောင်စာက1200နဲ့နေအောင်ကြီးစွမ်းအင်သုံးဓာအားလိုင်းက150ရှိပါတယ်ဒီလိုအသေးစားဓာအားလိုင်းတွေကိုသုံးတဲ့အတွက်ကြေးရွာစုစုပေါင်း6000ကျော်မှာ3000ကျော်ကိုလျှက်စစ်ဓာအားပေးနိုင်နေပြီဖြစ်ပါတယ်50ရာခိုင်နှုန်းကျော်မီးရနေတာဖြစ်ပါတယ်
ဒီအားရစီဟာတန်ရှင်းပြီးပြန်လဲဖွံ့ဖြိုးမြဲစွမ်းအင်ဖြစ်ပြီးမဲ့အကြီးစားရေအားလျှက်စစ်တွေဟာမြမပြည်မှာနာမည်ကောင်းမရနိုင်ပေပြည်နေပါလေရေကားတာ100ကျော်ရှိတဲ့အနေနဲ့မြမများတဲ့တိုင်းခွန်တိုင်းမှာ28ခုတိုင်းသားများတဲ့ပြည်နယ်ခွန်တွေမှာ86ခုရှိပါလေရေအားလျှက်စစ်အကြီးစားတွေတိဆောက်တိုင်းဒေသခံတိုင်းသားတွေဒုက္ခရောက်ရပါလေဥပမာလောပီတရေအားလျှက်စစ်ကို1960မှာတိဆောက်စင်ကဒေသခံတွေအတင်းအကျပ်ရွှေပြောင်းခံရပါတယ်။ဒီရေအားလျှက်စစ်တိဆောက်ပြီးအနည်း50ကျော်ကြားမှာလွိုက်ကုံနဲ့ဖေကုံမြို့ဟာလျှက်စစ်တအားကိုသုံးနိုင်ပါတယ်။ပြည်နယ်တွေမှာလျှက်စစ်တအားသုံးဆွဲနိုင်တာဟာစိတ်မကြသေးပါဘူး။မီဂါဝတ်30မကျော်တဲ့ဓာအားပေးဆက်ကိုပြည်နယ်အစိုးရတွေတိဆောက်ခွင့်ရှိပါတယ
်။ပြန်လည်ပြည်ပြိုးမြဲဖြစ်တဲ့နေအောင်ကြီးစွမ်းအင်ကိုသုံးသူအ ਨੇ ဆုံးဖြစ်နေပါတယ်။အပူပိုင်းဒေသဖြစ်တဲ့မကွေးမန္တလေးနဲ့စကိုင်းတိုင်းကရွာစနေပါကိုနေအောင်ကြီးဓာအားလိုင်းစနစ်နဲ့လျှက်စစ်မီးပေးတဲ့စီမံကိန်းကို ADB အာရှဖွံ့ဖြိုးရေးဘဏ်ကအကောင့်ထဲပေါ်ထားပါတယ်။ကုန်ကြဆေး80ရာခိုင်နှုန်း ADB ကစိုက်ထုတ်ပြီးဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်။ဂျပန်အစိုးရကလည်းထောက်ပံ့ပါတယ်။ဒီလိုအသေးစားဓာအားလိုင်းစနစ်မှာလ
တက်စစ်မီသုံးဆွဲသူတွေဟာဒါအလိုင်းကိုထိမ့်သိမ့်တက်ဖို့လိုပါတယ်။နေအောင်ကြီးစွန့်ရင်သုံးသူတွေဟာဒါအလိုင်းအတတ်ပညာနဲ့ဗန္ဒာရေးရာကိစ္စတွေကိုနားလည်တက်ကြွမ်းဖို့လိုပါတယ်။အာဆီယံသုတေသနဌာနလေ့လာချက်အရနေအောင်ကြီးစွန့်ရင်ဟာဒီစဲဒါအားပေးဆက်တဲ့ဈေးစကားတက်တာတာတွေ့ရပါတယ်။
မီးကြီးစွမ်းအင်ကိုကုန်ထုတ်လုပ်ငန်းတွေနေခင်းပိုင်းမှာတုံးနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါသေး။နေခင်းမှာထုတ်လုပ်တဲ့လျှက်စစ်စွမ်းအားကိုဘက်ထရီတွေမှာတုံလောင်းပြီးညဘက်မှာမီးပေးတာလောက်ပဲရည်မှန်းရင်တော့မီးကြီးစွမ်းအင်စနစ်ဟာကြီးထွားဖို့မလွယ်ပါဘူး။ဒါကြောင့်နေခင်းဘက်မှာစက်ရုံအလုပ်ရုံတွေမှာအသုံးပြုနိုင်မှုလိုအပ်ပါလေ။မီးကြီးစွမ်းအင်ဓာတ်အားလိုင်းတိဆောက်ရမှာငွေရင်းအများကြီးစိုက်ထုတ်ရပါလေ။ဝင်ရင်ပြန်ရအောင်မီတာကတုံးမြင့်လိုက်ရင်သုံးဆွဲသူနည်းသွားနိုင်ပါလေဒါပေမဲ့စီးပွားရေးအရာလဲတွက်ချီကြိုက်ဖို့လိုပါတယ်မဟာဒါအားလိုင်းကွန်ရက်မှာအိမ်သုံးမီတာကကိုအနည်းဆုံးကောက်ယူနေတဲ့အတွက်မီတာကချင်းရှင်လိုက်ရင်နေကြီးစွမ်းအင်ဒါအားလိုင်းကပုံများတာမျိုးလဲရှိနိုင်ပါလေဒါပေမဲ့ဒီဇယ်မီးစက်နဲ့ရှင်လိုက်ရင်တော့နေကြီးစွမ်းအင်စက်ဟာအများကြီးဇရိတ်သက်တာလေလို့အာဆီယံသုတေသနစာရမှာဖော်ပြပါလေမြင့်တဲ့အထိမိရတဲ့အတွက်လူဘဝအခြေအနေကောင်းမွန်လာတာကတော့တမင်းရရှိစရာမလိုပါဘူး။ဒါကြောင့်ကျေးရွာလျက်စစ်ကော်မတီကပိုင်ဆိုင်ကြီးကြပ်စီမံခန့်ခွဲတဲ့အသေးစားလျက်စစ်ဒါအားလိုင်းစနစ်ဟာမြမကျေးလက်နဲ့အသင့်တော်ဆုံးဖြစ်တယ်လို့လွန်ခဲ့တဲ့ဩဂုတ်လထုတ်အာဆီယံသုတေသနစာရမှာထောက်ခံကြေညာထားပါတယ်ခင်ဗျာ။
ဥက္ကဉ္စမြမာရေးသုံးသက်ချက်ပြီးအခုတခါတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့အရေးသွေးပြည့်ဝတဲ့ကင်ဆာယောဂါစောင့်ရှောက်မှုအပိုင်းတစ်ကိုတင်ပြထားပါတယ်ကင်ဆာယောဂါဖြစ်ပွားနှုန်းသေဆုံးနှုန်းမြင့်မားလာခြင်းနေမှာအရေးသွေးကောင်းမွန်တဲ့ပြုစုဆောင့်ရှောက်မှုတွေရှိဖို့အရေးကြီးလာပြီလို့ကင်ဆာအထူးကုတွေကတိုက်တွန်းပါတယ်ကင်ဆာအတွက်အရေးသွေးပြည့်ဝတဲ့ပြုစုဆောင့်ရှောက်မှုတွေထဲမှာအရေးကြီးဆုံးကဘယ်အချက်လဲဒါကိုဘယ်လိုဖြစ်အောင်လုံနိုင်တယ်လေစရိုက်နဲ့ပတ်သက်လို့ကင်ဆာအထူးကုနဲ့အငိမ့်စားပါမောကဆရာဝန်ကြီးဒေါက်တာဦးစိုးအောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay ကင်ဆာအထူးကုဆရာဝန်ကြီးဒေါက်တာဦးစိုးအောင်ခင်ဗျာကျွန်တော်တို့ဒီကင်ဆာယောဂါနဲ့ပတ်သက်လို့အပြောင်းအလဲလေးရှိလာတဲ့အခါကျတော့ဆရာအခုလောလောဆယ်မြန်မာနိုင်ငံမှာဒီကင်ဆာယောဂရဲ့အနေထားကဘယ်လိုရှိလဲဆရာကြီ
းအခုလောလောဆယ်မှာတော့ဗမာပြည်မှာဒီမကဘူးဒီကမ္ဘာလုံးမှာကင်ဆာကဖြစ်တဲ့လုံးဝပေးတဲ့နှောင်းပြည်နေတာပေါ့လေအဲအဖြစ်များတဲ့ကင်ဆာတွေကယောက်ျားလေးမှာတိတ်တော့အဆုတ်နှစ်ကအစာအိမ်သုံးကအသည်လေးရအစာမျိုးကျွန်းငါးကနှာခမ်းနဲ့ကဒွင်းကင်ဆာတွေဖြစ်များတယ်မိန်းကလေးမှာကြတော့နံပါတ်၁ကကျွန်တော်နိုင်ငံမှာစပါးကဲကင်ဆာပိန်ကောင်းကင်ဆာပေါ့နံပါတ်၂ကရင်သားကင်ဆာနံပါတ်၃ကအဆုတ်ကင်ဆာနံပါတ်၄ကအစာအိမ်နံပါတ်၅အသက
်ဟုတ်ကဲ့ဆရာတော့ဒီကုသမှုအပိုင်းအခြေအနေရောဘယ်လိုရှိလဲဆရာကြီ
း2012က Southeast Asia 7နိုင်ငံရှိတဲ့7နိုင်ငံမှာကျွန်တော်ဒီတာ Action Study ဆိုပြီးလုပ်တာအဲ့ဒါဗမာနိုင်ငံအတွက်တစ်သက်ကိုကျွန်တော်တို့ရှင်းပြထုတ်တာရှိတယ်အတူချုံးပြောရလို့ရှိရင်ဗမာနိုင်ငံမှာကင်ဆာဖြစ်လို့ရှိရင်တစ်နှစ်တွင်းမှာ39ရာခိုင်နှုန်းပေးတယ်32ရာခိုင်နှုန်းကရှင်တော့ရှင်တယ်ဒါပေမဲ့မိသားစုက financial catastrophe ဘယ်လိုလဲလဲနှုန်းချက်အဖြစ်ရှင်းတာဆင်းရဲကြတာပေါ့အဲ့ဒါပို့ပြီးတော့29ရာခိုင်နှုန်းကတော့ဟိုတော်တော်မွဲတူကြီးကျန်တယ်အဲ့လူတွေကအိုးမဲ့အိမ်မဲ့ရှိရာရောင်းအဲ့ဒီရှင်တယ်ဒီရောက်တယ်အဲ့တော့နောက်ဆုံးကောက်ချက်ချရတာအဲ့ဒီစတေဒီယံကိုကျွန်တော်ပါပါမနိုင်ကလူ1000လောက်ပါတယ်လူသားပေါ့စင်တာ6ခုနောက်ဆုံးဘယ်လိုကောက်ချက်ချရလဲဆိုတော့ဗမာနိုင်ငံမှာကင်ဆာဖြစ်ရတာတကယ်ကဆွေးကြောက်တာပဲဆိုပြီးတော့ပြောတာ
ဟုတ်ကဲ့ဆရာတော့အခုလိုဒီသေဆုံးငွေကြေးကုန်ကြမှုတွေများလို့နေတဲ့အနေအထားနဲ့လွတ်မြောက်နိုင်ဖို့ဘယ်လိုမျိုးလုပ်ဆောင်နိုင်မလဲဆရာ
အဓိကတော့ကျွန်တော်ဒီနေ့ emphasize လုပ်ချင်တာလူနာတွေအတွက်ကောင်းပြောကင်ဆာကိုအကောင့်ဘယ်လိုလုပ်မလဲဆိုတာအမှတ်တရအရေးကြီးတာကတော့ body discipline management အဲ့ဒါ body discipline management ဆိုတာကဒီကင်ဆာရောကုတဲ့နေရာမှာတယောက်ချင်းဆရာဝန်တစ်ဦးချင်းကုကြတာနဲ့ကင်ဆာရောအထူးကိုအကုန်လုံးပေါင်းပြီးတော့ကုရမယ်။အဲဒါမက်ဒီကယ်ကောလိပ်စစ်ပညာနဲ့ဆိုင်တဲ့ကင်ဆာရောဂါပညာရှင်ပါမယ်။ခွဲစိတ်တဲ့ကင်ဆာရောဂါပညာရှင်ပါမယ်။ရောင်ခြည်ပညာရှင်ပါမယ်။ရောဂါဗေဒပညာရှင်ပါမယ်။ဆေးဝါးဗေဒပညာရှင်ပါမယ်။နောက်ကျွန်တော်တို့ palliative care လို့ခေါ်တဲ့ ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကကျွန်တော်ပြောရတယ်ဒီကဏ္ဍဘောင်းဆောင်ကဆရာဝန်နေပေါင်းစီပြီးတော့ပူပေါင်းကုတာတာပေါ့ဆရာနော်အဲ့တော့အဲ့ဒါကမြန်မာနိုင်ငံမှာပုံမှန်အားဖြင့်လုပ်လေမရှိဘူးပေါ့ဆရာနော်နိုင်ငံတကာမှာတော့ပုံမှန်လို့ဆင့်နေတယ်တဘောလုပ်လို့ရှိတယ်ဥပမာစင်ကာပူမှာဆိုလို့ရှိရင်ဥတွေကလောက်ပါတယ်နောက်တို့နိုင်ငံမှာလည်းလူနာနဲ့ဆရာဝန်ဝန်ကောလိပ်ကိုဘယ ก็เลยยุคนี้ก็ดูนาฬิกาตุลาธนาบาเมียดูนาฬิกาเราส่งเช่าเช่าแล้วก็กูมาเช่าเนี่ยดูนาฬิกาเอ๊ะใครจะยุคกูรู้ไม่เจอตาอุลีอะแล้วก็เสียเช่นอะไรก็ตอนแรกที่เราลงวิ่งทางตามนี้ทบทวนแล้วกูหาก็รู้ว่ามันเอาตลาดค่ะเออช่วยกันสอบวิธีวิธีสิ่งใดก็กูมาเราปวดทุกอย่างกิจสิ่งใดเนี่ยดูนาฬิกาเช่นเดียวกันเลยดูนาฬิกาตุลาธนาบาเมียดูนาฬิกา
ตัวเด็กนั้นเราไม่รู้ไงก็ตัวเด็กของเราไม่รู้เลยทั้งสื่อเนี่ยมันเข้าไอ้เอ็มจีดีสุดท้ายเนี่ยมันไม่ใช่เลยมาดีดิสเพลย์มีแมネจเมนต์ส่วนมันไม่ใช่เลยโอเคใช่ไอ้ที่จะคุณรู้ดีขนาดบางส่วนเสียวเนี่ยสุดบางกูตาเลยด้วยจู่จี้จะเปลี่ยนอะไรใช่จู่จี้จะเปลี่ยนเสียวเนี่ยอุ้มมาเด็กคุณไปเจอไหมที่เรื่องเนี่ยลาวาเนี่ยตัวนั้นเดียวฉันรู้เจ้าอยู่มาบ่เจ้าอยู่บ่ไปเนี่ยเป็นเจ้าอยู่มาแก่ซะ ไอ้นั่นมันก็เป็นการสับเสียดเจ้าเท่าเอาเนื้อมาอยู่ที่นี่เลยไอ้เราตัวคุยอะไรเด้คุยวิโรชเช่นเจ้าเราอ่ะอาจารย์ก็บาเนื้อสามมันไม่ดีแค่ไอ้เจ้าอยู่เอาเนื้อมาอีกที่นี่ส่วนเช่นเจ้าเราเก่งอาจารย์ก็สั่งอาจารย์ก็บาเนื้อสามสามที่เดียวสามสามบัวเราไหมเอาเนื้อมาอีกที่เดียวเอาไปอีกเดียวเลยไอ้เราเจ้าเราเตรียมเช่าที่นี่ดีด้วยเชียงยังที่ท่านอะไรนั่นไม่ตัวเก่งอะไรไอ้เราไอ้ดีนามา ที่คนที่เสียเนี่ยยังชีวิตมันเนี่ยจะเอาเนี่ยสักสามชั่วตัวมันดิวมันดีกันเนี่ยอพีอัตราอพีที่จะก็เนี่ยที่ไทยเนี่ยสั่งเนี่ยนับป้าต่อมาเขาต้องบัตรหลานนี่ว่าจะว่าไอ้เราสร้างว่ามาลุน่าชีวิตเราเนี่ยเล่นเราเนี่ยไอ้ตลาดเรามาลุน่าว่าชีวิตเราเนี่ยว่าดีว่าเราไม่ต้องไหนเลยชีวิตเราดีกว่าชีวิตยังถ้าเกิดเราดีอันนั้นเราก็ดีกว่าเลยไอ้ที่สุขสันต์มุกเอาเนี่ยเตรียมกันเนาะ
ดูแลกว่าเดือนไลฟ์ก็จะเนี่ยดูจัดการตัดเช่าก็เอี่ยวมาเป็นจริงเลยสิ่งส่วนนี้เนี่ยโอเคใช่ที่กรณีเขาใส่เด็กกันซะเสียวเนี่ยคุณก็ดีจัดยังจีกันซะเสียวเนี่ยบ่เนาะสั่งมืออันนี้ตัวเลยตัวเช็ดตัวเราเสียเนาะอันนี้บ่เนาะเออมาเอาอย่างที่เสียเนี่ยที่เสกุเดียไม่ต้องก็เลยไม่ได้ยังก็สั่งมือตัวอันนี้ไอ้เด็กอะไรที่เอาเสียไม่ได้ยังก็ดูแลเดียวก็ไม่ได้ยังสั่งเนี่ยเลย ตัวมาดีสาวเนี่ยจริงมั้ยย้อนกลับมาสาวเนี่ยย้อนกลับเสร็จแล้วตัวนี้มาเลยไอ้ไอ้ที่เชื่อมาแล้วว่าเทเรน่าไม่ได้จ้องก็เลยเสียดกูอับยามเลยไอ้เราไม่ได้มีอุโมงค์ตัวเราอะไรเอเจียนไปเนี่ยสิ่งนึงอ่ะพี่นี่ว่าบ้านใครคือมันแต่ก็ติดกับคือมันมีอะไรมีอะไรไอ้เราลุนารีอ่ะมันสมบูรณ์เลยสมบูรณ์เลยมีอะไรสิแต่ว่าที่เราไม่ได้เอาเช็คเสร็จมันมีเอ็มจีดีมีชีวิตเพื่อจะทำอะไร
ที่เราไม่รู้อ่ะเจ้าเช่นเนี่ยเจ้าไม่ใช่มันยังไม่เป็นเนี่ยไอ้เราเจ้าเราอันนี้เราอยู่ๆที่เนี่ยแรงวันเช้าเนี่ยมันดีอยู่ไอ้เราดีเช้าเราไม่เข้าอุปโภคอุปโภคเลยตัวเราไม่ดีไอ้เราอุปโภคเลยตัวไปไหนได้เราเจ้าหน้าทางตะกุลเลยเอ็มนายยืนยันว่าเขาเป็นสุดท้ายเอาไปเอาโอเคเจ้าดูมีอะไรจะมาเลยเช้า
กูเองเป็นเจ้าเร่จำมาอีกขนาดบีกูดีข่าวตายยังเด็ดเดี่ยวหล่อโตเลมุเชียงยาลาบารีท่านจีไซฟีว่าวันดอดาริยาซูซี่เต็นเซตาวะอาเป็นเต็นเซตัวเมตายยังเด็ดเดี่ยวหล่อก็จะสูบารีมันงั้นตัวนั้นตายยังตาลุมิโอสุรีนี่ท่านเจ้าเร่ยัดเดียดารีมาพิจารณาเรื่องพิจารณาด้วยเนี่ย ตายยังตาหรือเยตันหรือกูเทียนหัดเต็นสัตว์ทาราพิบาร์เลย မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်ပတင်းလွှာမှာနားဆင်ရမှာတွေကတော့စကိုင်းပြည်နယ်ပူတီတောင်မြို့နယ်ထိတ်တူးပေါက်ကျေးရွာမှာဘုံကွဲခဲ့လို့မွတ်စလင်ကလေးငယ်အများပြားသေဆုံးဒဏ်ရာရရှိခဲ့ပါတယ်။ကရင်ပြည်နယ်ကမမောင်မြို့နယ်မှာ KNU တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားယခုလမှပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်ဆိုတာနဲ့မြန်မာငွေကြေးမှာဗိုလ်ချုပ်အောင်ဆန်းပုံပြန်လည်အသုံးပြုလာတဲ့အပေါ်တိုင်းသားတွေကဘလို့မြင်ပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်ကြောက်ရံအုပ်စုထိတ်ထူးပေါက်ကျေးရွာအနီးဇန်နဝါရီလ9ရက်နေ့နနက်ပိုင်းကဘုံတလုံးပောက်ကွဲတဲ့အတွက်မွတ်စလင်ကလေး၄ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်သေဆုံးသွားသူတွေကတော့ယာစိန်ဦးလာ10နှစ်အဒူရာမန်10နှစ်အပါအဝင်၄ဦးမှာပွဲချင်းပြီးခဲ့ပြီးဗုဒ္ဓတော်ဆေးရုံအယောက်မှာ၂ယောက်ထပ်မံသေဆုံးတာဖြစ်တယ်လို့ဆေးရုံကိုတွားရောက်ခဲ့တဲ့ဗုဒ္ဓတော်မြို့ခံတဦးကပြောပါတယ်သူတို့တွေဟာကျေးရွာအနီးမှာရှိတဲ့တောင်မာထင်းခုတ်ဖို့သွားစင်မှာပဲအခုလိုဘုံပောက်ကွဲထိမိခဲ့တာဖြစ်တယ်လို့ရွာသားတွေကပြောပါတယ်အခုပောက်ကွဲတဲ့နေရာမှာမကြသေးမီကအစွမ်းစစ်ကြောင်းတစ်ခုကစခန်းချနေထိုင်ခဲ့ဖူးပြီးပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာလည်းစစ်တပ်ကလက်ရောက်စစ်ဆေးခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ
်ကရင်ပြည်နယ်ကမောင်မောင်းမြို့နယ်မှာကရင်မျိုးသားစီယုံ KNU လက်အောက်ခံ KNL တပ်မ9နဲ့မြန်မာတပ်မတော်တို့ကြားအခုလမှဖြစ်ပွားခဲ့တဲ့ပြစ်ခတ်တရားမှုကြောင့်အယက်သားတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အခုလ၂ရက်နေ့ကကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မ9တရားနှစ်တိုက်ရင်နဲ့မြန်မာတပ်မတော်ခမာရ48စစ်ကြောင်းကြားကမမောင်းမြို့နယ်ဝါတူးခုနဲ့လေဘူးထလမ်းပေါ်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်ဒေသခံရွာတကြီးနှူးဖြစ်တဲ့စောကျော်စိန်တန်းအသက်60နဲ့စောတိက63နှစ်သူတို့ထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။အဆိုပါနှစ်ဖက်ကြားပြစ်ခတ်မှုကြောင့်တပ်မတော်ဘက်ကထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမန်ကစီရေးချုပ်ဘူမှုစောကလေတို့ကပြောပါတယ်။ဒါပြင်ပြီးခဲ့တဲ့လ KNU တမန်တုံးဘက်မှာလည်း KNU တိုက်ရင်နဲ့တမတော်ကြားထိသွေးမှုနှစ်ကြိမ်ဖြစ်ပွားပြီးနောက်ပိုင်းတမတော်တိုက်ရင်3ရက်တိုက်ရင်အားမှဖြစ်တင်ထားတာရှိနေခဲ့ပါတယ်။
ဒီဇင်ဘာလ25ရက်နေ့ကနေစတင်ကျင်းပခဲ့တဲ့ဆယ်ကြိမ်မြောက်မွန်ပြစ်ပါတီဗဟိုညီလာခံမှာထိပ်ပိုင်းခေါင်းဆောင်တွေအတစ်ပြန်လဲရွေးချယ်ရမှာနိုင်ငံသားကဥက္ကဋ္ဌဖြစ်လာပြီးအထွေထွေတွင်းရေးမှုနဲ့စစ်ဦးစီးချုပ်နေရာပြောင်းလဲမှုတွေရှိခဲ့ပါတယ်။ဇန်နဝါရီလ5ရက်နေ့ကလျှော့ဝဲစနစ်နဲ့ရွေးချယ်ခဲ့ရမှာနိုင်ငံသားကဥက္ကဋ္ဌနိုင်အောင်မင်းကဒုတိယဥက္ကဋ္ဌအထွေထွေတွင်းရေးမှုနိုင်ကျော်ရဲ့တွဲဖက်အတွင်းရေးမှုနိုင်ဝင်းလစစ်ဖက်ဆိုင်ရာကောမဒီအတွင်းရေးမှုဗိုလ်ချုပ်ပညာမဲ့စံဗဟုအလုံမှုဆောင်အဖွဲ့ဝင်နိုင်လည်ကြီးကောင်းနိုင်အင်းမွန်နိုင်ပညာလယ်နဲ့နိုင်အောင်ငေးတို့ရွေးချယ်ခံရပါတယ်။ကျမရေးအရာဥက္ကဋ္ဌနိုင်ထောမွန်အနားယူလိုက်တဲ့အတွက်ခေါင်းဆောင်အပြောင်းလဲရှိတယ်ဆိုပေမဲ့လည်းအစဉ်လာတိုင်းလူဟောင်းတွေပဲရာထူးတဆင့်တိုးသွားချင်တာဖြစ်တဲ့အတွက်မွန်ပြည်သင့်ရဲ့မူဝါဒပိုင်းဆိုင်ရာမှာထူးထူးခြားခြားပြောင်းလဲဖြစ်ပေါ်မှုရှိလိမ့်မယ်လို့မထင်ကြောင်းစောင့်ကြည့်လေ့လာသူတွေကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကရေးမြို့နယ်ရေးချောင်းဖြားဒေသရှိဗဟိုဌာနချုပ်မှစတင်ကျင်းပတဲ့မွန်ပြစ်ပါတီဗဟိုညီလာခံမှပါတီခေါင်းဆောင်အစစ်စစ်တွေကိုလျှို့ဝှက်မဲ့ပေးစနစ်နဲ့အသစ်ပြန်လည်ရွေးချယ်ခဲ့တာဖြစ်ပါတယ်
။လက်နက်ကိုင်တပ်ဖွဲ့တွေကစီတစ်ဖက်တည်းအပြည့်အကြောင်းကြေညာထားပေမဲ့လက်နက်ကိုင်တပ်ဖွဲ့အများပြားလှုပ်ရှားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲဒီပေါ်နန့်ဆန်နံမလူနဲ့မန်တုံမြို့နယ်တွေမှာဒေသခံတွေဟာမြေမြုပ်မွေးဆက်တိုက်ဆွေးလို့နေမြင့်မှုတွေဖြစ်နေပါတယ်။ဇန်နဝါရီလ6ရက်နေ့ကမြို့သက်စိုက်ပစ္စည်းဝယ်တဲ့ဒေသခံတို့မိုင်းနေမိရာမှာတန်ရာပြင်းထန်တဲ့သူကိုလာရှုစေယုံပို့ရပြီးတန်ရာသိပ်မပြင်းတဲ့သူကိုတော့ကြောက်မဲစေယုံကိုပို့ဆောင်ထားရတယ်လို့အိုင်းတမောလူမှုကူညီရေးသင်းကကိုအပန်းကပြောပါရတယ်။2019ခုနှစ်အတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းပေါက်ကွဲမှုကြောင့်သေဆုံးသူ16ဦးရှိပြီးတန်ရာရသူ34ဦးရှိကြောင်းလူမှုကူညီရေးသင်းအဖွဲ့တွေကပြောဆိုပါရတယ်။
ချင်းပြည်နယ်ပလဝမြို့နယ်ထဲကငရှာကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတဦးဒဏ်ရာအပြင်းထန်ရရှိခဲ့တာကြောင့်ပလဝဆေးရုံကနေစစ်တွေဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။ငရှာရွာသူတော်ဟွေတင်ဟာတော်ထဲတွားရင်မိုင်းနှင်းမိတာလို့ပလဝမြို့နယ်တိုက်ပွဲရှောင်တွေနဲ့တဘာဝဘေးကူညီရေးအဖွဲ့အတွင်းရေးမှူးဦးကျော်အောင်ကပြောပါတယ်။ပောက်ကွဲတဲ့မိုင်းဟာဘယ်အဖွဲ့ကထောင်ထားတယ်ဆိုတာမသိရှိရဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ဒီအချိန်မှာပဲငရှာကျေးရွာမှာအမျိုးသားတဦးမိုင်းနှင်းမိတာကြောင့်သေဆုံးခဲ့ပါတယ်။ပလဝမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အကြားတိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2020 January 9ရက်နေ့ကစပြီး 2020ဇန်နဝါရီလ9ရက်နေ့ကစတင်ပြီးပို့ကြောင်ဆန်းပုံပါကျန်းဝေတထောင်တန်ဝေဆက်ကူရီဦးNLD အစိုးရကနေစတင်ထုတ်ဝေရမှာမြို့နယ်တိုင်းကမြန်မာစီးပွားရေးဘက်မှတာရောက်လဲလှယ်စတင်အသုံးပြုနေကြပြီဖြစ်ပါတယ်။ မြန်မာငွေကြေးမှာဘူချောင်းဆန်းပုံပြန်တဲ့အသုံးပြုခြင်းဖြင့်တိုင်းနာစီလုံးညီညွတ်ရေးပြည်အောင်စုပြုပြင်တိဆောက်ရေးမှာဘလိုမျိုးအကျိုးပြုနိုင်မှာတလဲဒီအပေါ်ကိုတိုင်းနာတွေကဘလိုမြင်မှာတလဲနားမဟောမှာနေစူးစီးတင်ဆက်ထားပါတယ်။စစ်အစိုးရလက်ထက်ကတည်းကဘူချောင်းဆန်းပုံမှာမြန်မာငွေဆက်ကူထုတ်လို့အသုံးပြုမှုရပ်တန့်ထားရာကနေအခုလဆန်းပိုင်းကပြည်ထောင်စုမြန်မာနိုင်ငံတော်ဗဟိုပံကနေဘူချောင်းဆန
ကျွန်တော်တို့ဒီကင်ဆာရောဂါကိုအခုလိုထုတ်ဝေတာဟာမြန်မာခေါင်းဆောင်တွေအနေနဲ့လူမျိုးကြီးဝါဒကျင့်သုံးနေဆဲပဲလို့ခန်းစားမိကြောင်းကြားပြည်နယ်ခေါ်ကရင်ပြည်တောင်သူလယ်တမန်များတမကကကိုဒီဒီကအခုလိုပြောပါတယ်။
ကျွန်တော်တို့ကတန်းကြီးဒီကုမာရလူအားလုံးကိုအားလုံးအကျုံးဝင်တဲ့ပိုင်းနာကောင်းဆောင်ပုံလေးပါရတဲ့အထက်မှာသူကောင်းလို့ဒီပတ်စံထောက်တော်ဒီဂျေယိုတွေပေါ်လာမှဒီစားတော်ကျွန်တော်တို့အတွက်ကမဟာလူမျိုးကြီးဝါဒရဲ့ဒီလူမျိုးကြီးတစ်ခုအနေမှာကျွန်တော်တို့လမ်းမှုတဲ့အားစရယ်မက်ဆေ့ချ်ပေါ့နော်တရင်တကာပူမှာကျွန်တော်တို့မြင်ပါလေ
ပေါ်ချောင်းဆန်းနာမည်ကိုရွေးကောက်ပွဲအတွက်အန်အယ်ဒီအစိုးရကအတုံးချနေတယ်လို့မှုန်ပြနေအရက်ဖက်ဖွဲ့စည်းများကွန်ရက်ညီနိုင်ရေးမှုမင်းအောင်ထူးကပြောပါတယ်ဒီပတ်စံရတံမိုးနဲ့မိဒီကွာချက်တန်းရတဲ့ဘဝတို့ကပုံကြီးကြီးတယ်ပေါ့နော်အဲ့လိုပဲမြင်တာပေါ့နော်တစ်ခါမှဒီလက်ရှိအန်အယ်ဒီအစိုးရကဒီလိုဖိစားမိပေါ့နော်ဟိုအဲ့လိုမျိုးဒီပတ်စံကိစ္စကြီးပဲမဟုတ်ဘူးပြန်နေဒီတို
နေပြည်တော်ပြည်တွင်းလွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တဦးကဘိုးချောင်ဆန်းပုံအပြင်တိုင်းနာခေါင်းဆောင်တွေရဲ့ရုပ်ပုံပါငွေစက်ကူထုတ်ဝေပေးဖို့တောင်းဆိုထားလို့အခုလိုဘိုးချုပ်ပုံပါငွေစက်ကူကိုထုတ်ဝေရတာဖြစ်တယ်လို့ဗဟုပန်ဒုတိယဥက္ကဋ္ဌဒေါက်ခင်စောဦးကလွတ်တော်မှာဖြေကြားထားဖူးပါတယ်ဘိုးချောင်ဆန်းကြီးရုပ်ဘိုးချောင်ဆန်းရုပ်ပုံနဲ့အမိတွေကိုရှေ့တန်းတင် MCA ငင်းချိုင်းရေးလုပ်ငန်းစဉ်တလျှောက်ပါဝင်လာတဲ့တီထောင်စု Institute က Director ဦးခွန်ဆိုင်ကအခုလိုပြောပါတယ်။
ဒီထက်ပိုကောင်းစေခြင်းနဲ့ဆိုလို့ရှိရင်အစိုးရအနေနဲ့သူ့ရုပ်ထုတို့သူ့ဓာတ်ပုံတို့ကိုရှေ့တန်းတင်မဲ့အစားသူ့လုပ်ရတွေကိုရှေ့တန်းတင်ဖို့သူ့ရဲ့စိတ်ဓာတ်ကိုရှေ့တန်းတင်ဖို့ဒါအရေးကြီးပါတယ်။ပုံပုံမှာအကျိုးရှိလိမ့်မယ်လို့လည်းကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျ။ဘုချောင်းစံပုံပါငွေစက်ကူတွေကိုစစ်အစိုးရမတိုင်မီကာလကငွေစက်ကူတွေအပြင်ငွေအကျွေးစိတ်တွေမှာလည်
မုန်ကြီးနဲ့စိတ်မျောမြို့နယ်မှာကျင်းပခဲ့ရမှာမုန်လူငယ်တွေအနေနဲ့ပါတီနိုင်ငံရေးနဲ့လက်နက်ကင်တော်လှန်ရေးတွေမှာပါဝင်ဝင်ရံချဖို့တက်ဆိုင်ရာပါတီခေါင်းဆောင်တွေကတိုက်တွန်းထားပါတယ်ဒီအကြောင်းကိုတော့မိကလျာမုန်ကနေစူးစီးတင်ဆက်ထားပါတယ်
အသက်18နှစ်ပြည့်ပြီးမွန်လူငယ်တွေအနေနဲ့နိုင်ငံရေးပါတီမှာပါဝင်ဝင်ရကြဖို့နဲ့လာမယ့်ရွေးကောက်ပွဲမှာမဲထဲကြဖို့ဒီဇင်ဘာလ28ရက်နေ့ကဝန်ပြည်နယ်ကြိုက်မြော်မြို့နယ်မှာကျင်းပခဲ့တဲ့ရှစ်ကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားမှာတိုက်တွန်းခဲ့တယ်လို့မွန်လူငယ်ခေါင်းဆောင်တူဖြစ်တဲ့မိစန္နာနွန်ကခုလိုပဲပြောပါတယ်
အသက်18နှစ်ပြည့်ပြီလူငယ်တိုင်းဟိုဒီရောပေါ်မှာမဲထဲကိုရဲနောက်တစ်ချက်ကပြီးမွန်ဒီလိုရေးပါပြီးဟိုပူပေါင်းကဝေါ်ရံပေးဖို့ပေါ့အဲ့ဒီရချင်တဲ့နှစ်ချက်ပေါ့
အခမ်းအနားကိုအဲ့ဒီနေ့မနေ့ပိုင်းကစိုက်မြောမြို့နယ်ပြုံငူတောင်ချီရင်ကွင်းပြင်မှာကျင်းပခဲ့တာဖြစ်ပြီးမြို့နယ်ကြီးရွာကိုစားပြုလူငယ်ပင်ခရအဖွဲ့50ကျော်တန်ဃာတော်တွေနဲ့နေနေရရကမွန်လူတို့တွေမွန်ပြည်တစ်ပါတီနဲ့မွန်ညီညွတ်ရေးပါတီခေါင်းဆောင်တွေလူငယ်နဲ့စာပေရင်ကျေးမှုဖွဲ့တွေအရက်ဖက်လူမှုဖွဲ့စည်းတွေပါဝင်စုစုပေါင်းအင်အား2000ကျော်ခန့်ကစစ်ကြောင်းတွေနဲ့စီးတန်းချီတက်ခဲ့တာပါအမျိုးသားရေးတာဝန်တရအနေနဲ့မွန်လူငယ်တွေနိုင်ငံရေးမှာပါဝင်ဝန်ရံသွားကြဖို့နဲ့ပြည်စုံပါမှာလည်းခေါင်းဆောင်ဖြစ်တာဝန်ယူကြဖို့မွန်ပြည်တစ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းလှကဒီခန်းနာမှာမွန်မာသာနဲ့အခုလိုပဲမိတ်ခွန်းပြောဆိုတိုက်တွန်းခဲ့ပါတယ်
နိုင်ငံတော်တော့တော့ပေါ်တူပေါ့ဆုံးကကေတော်အတော့ကပ်နေတော့အာသာလာကတော့
ပြည်စုပန်ခေါင်းဆောင်ပြင်အနာကခေါင်းဆောင်တွေဖြစ်လူငယ်တွေရှေ့ဆောင်ပြီးတော့အမျိုးသားတာဝန်ထမ်းဆောင်ပေးကြပါဒီကနေ့မှလူငယ်တွေနူးနူးကြွကြွဆူဆူစီစီနဲ့နိုင်ငံရေးမှာပါဝင်လှုပ်ဆောင်လာဖို့ကိုအခြေအနေကအလွန်ပဲတောင်းဆိုနေပါပြီ
အထူးသဖြင့်လူငယ်တွေမိမိတို့စွမ်းရည်ကိုမြင့်တင်ပြီးနိုင်ငံရေးမှာအွန်လိုင်းကျင်းလိုက်တစုတစည်းတဲ့ပါဝင်လာဖို့ကိုကျင်းပနေစေမုံမီတဲ့ပါတီပဟိုညီလာခံကနေတောင်းဆိုပါတယ်ဒါပေမဲ့နိုင်ငံရေးပါတီတွေတိုင်းနာလက်နက်ကိုင်တွေကနေလူငယ်တွေကိုလက်နက်ကိုင်ဖို့လှောက်ဆော်တဲ့အပေါ်မှာတခြားတစ်ဖက်မှာလည်းအမြင်တစ်မျိုးဖြစ်သွားနိုင်တယ်လို့နိုင်ငံရေးလေလာသူနိုင်ရဲဇော်ကအခုလိုပဲတုံ
ာပြီးတော့လှုပ်ဆော်နေသလားဆိုတဲ့ပုံစံမျိုးတက်ရောက်သွားမှလည်းစိုးတယ
်မြန်မာနိုင်ငံလွတ်လပ်ရေးအကြုခဲ့1946ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့တဲ့မွန်လူငယ်နှီးနှောဖလှယ်ပွဲကိုအကြောင်းပြုပြီးတော့မွန်လူငယ်နေ့ကိုသတ်မှတ်ကျင်းပခဲ့တာဟာရှစ်ကြိမ်မြောက်ရှိလာပြီးဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ထိတ်ထူးပေါက်ကျေးရွာမှာဘုံတလုံးပေါက်ကွဲတဲ့အတွက်မွတ်စလင်ကလေးအများအပြားတေဆုံးဒဏ်ရာရရှိသွားခဲ့ပါတယ်။ကရင်ပြည်နယ်ကမမောင်းမြို့နယ်မှာ KNU နဲ့မြမတမတော်တို့ကြားအခုလအတွင်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်အရက်သား2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ကမ်းရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဖီဝါဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လင်းသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတစင်ဆက်သွယ်ခြင်းတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ
။ယူကရိန်းနေကြောင်းလိုင်းကခီးတရင်လေရင်ကိုအီရန်ကမတော်တဆပစ်ချလိုက်တာမျိုးဖြစ်နိုင်ခြေရှိတယ်ဆိုတဲ့သုံးသပ်ချက်တွေပေါ့။တန်တရားရှိတဲ့သဘောမျိုးသမ္မတဒေါ်နယ်ထရမ့်ကလူသိရှင်များပြောပါတယ်။ယူရိန်းလေကြောင်းလိုင်းလေယာဉ်ခီးစဉ်အမှတ်9နှစ်ပြတ်ကျသွားတာဟာတရားရုံးကအမှားတစ်ခုလုံးမိတာမျိုးဖြစ်နိုင်ပါတယ်။ဒါဟာစပိုင်းဆိုင်ရာချိုးယွင်းမှုကြောင့်လို့တချို့ကပြောပါတယ်။ကျွန်တော်ကိုယ်တိုင်ရဲ့အမြင်ကတော့ဒါဟာမေးခွန်းထုတ်စရာတော့မလိုဘူးလို့ထင်ပါတယ်ဆိုပြီးသမ္မတထရမ့်ကပြောပါတယ်။ယူကရိန်းလေယာဉ်ဟာရုရှားလို့မြေပြင်ကဝင်ပြစ်ဒုံးကျည်မတော်ဆထိမှန်ပြီးတော့ပြတ်ကျသွားတယ်ဆိုတာဂျိုရူကရတဲ့အချက်လက်တွေနဲ့ရုပ်ပုံတွေကိုဆန်းစစ်ပြီးအမေရိကန်တာဝန်ရှိသူတွေကသုံးသပ်ထားတယ်လို့အစိုးရသတင်းရင်းမြစ်တွေက VOA ကိုပြောထားပါဗျ။အီရန်နိုင်ငံဟာတာဒိုပြစ်ပယ်ထိန်ဒုံးကျည်တွေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတပ်ပြတ်ဖို့ရွေချက်ရှိခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အီရန်နိုင်ငံတွင်ကအမေရိကန်တပ်စခန်းတစ်ခုကိုချိန်ရွယ်ပစ်လွတ်ခဲ့တဲ့အီရန်တို့ရဲ့ဒုံးကျည်တွေဟာအမေရိကန်တပ်ဖွဲ့ဝင်တွေအသက်သေဆုံးမှုရည်ရွယ်ခဲ့တာလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကကြာသပတေးနေ့က NBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမှုမြန်ကန်မှာပြောပါတယ်။ထောက်လိုင်းရေးသတင်းတွေအရထောက်ထားတွေရှိတယ်လို့လည်းဒုသမ္မတကပြောပါတယ်။ကချင်ပြည်နယ်ပြည်နာမျိုးမှာရောက်နေတဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကြာသပတေးနေ့ကကချင်နေချင်းခရိုင်အဖွဲ့ချုပ် KBC ဥက္ကဋ္ဌဆရာတော်ဒေါက်တာခလမ်ဆမ်ဆွန်နဲ့တွေ့ဆုံပြီးကိစ္စရပ်တော်များကိုဆွေးနွေးကြပါတယ်။20ရာစုပင်လုံးကြီးလာကံကိစ္စဘာသာရေးတရားနာတတ်မှုဆိုင်ရာကိစ္စနဲ့2000ရှိအခြေခံဥပဒေတင်ဆင်ရေးကိစ္စတွေကိုဆွေးနွေးကြတယ်လို့ဒေါက်တာခလမ်ဆမ်ဆွန်က VOA ကိုပြောပါတယ်။ကချင်ပြည်နယ်တွင်းမှာစစ်ပေးဆောင်ထပ်ပြနေရသူတွေနေရာပြောင်းရေးကိစ္စနဲ့ပတ်သက်လို့သူတို့တွေနေရာရင်းမပြောင်းခင်တံမတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေကြားအရင်ဆုံးအပြစ်ရလက်မှတ်ထိုးဖို့ဒေါက်ဆန်းစုကြည်ကိုအကြံပြုခဲ့တယ်လို့လည်းဒေါက်တာခလမ်ဆမ်ဆွန်ကပြောပါတယ်။မြောက်ပိုင်းမဟာမိတ်ဖွဲ့ကတော့သူတို့ဖွဲ့အနေနဲ့အစိုးရနဲ့တဖွဲ့ချင်းနဲ့တွဲဆုတဖွဲ့ချင်းတွဲဆုဆွေးနွေးမှာမဟုတ်ပဲမူလသဘောထားအတိုင်းတပ်ပေါင်းစုအနေနဲ့ပဲတွဲဆုံဆွေးနွေးမယ်လို့ထပ်ပြောပါရယ်။ဒေါက်ဆန်းစုကြည်ကတဖွဲ့ချင်းတီချောက်ဆွေးနွေးနိုင်မှုအစိုးရကတကားဖွင့်ထားတယ်လို့ပြောခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်တာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။တောက်ကြနေမနေ့ဖက်6/9/9 VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30/40/48နဲ့လိုင်းလ190ပြင်း VOA ရဲ့ Facebook စာမျက်နှာကပါကြိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲနေ့တစ်နေ့ဖြစ်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.